Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA American အသံရဲ့2020ခုနှစ်ဩဂုတ်လ19ရက်တနင်္လာနေ့ညပိုင်းအစည်းအဝေးကိုမြန်မာစံတော်ချိန်ည9:30အထိလိုင်းဒိုမီတာ1925 30နဲ့လိုင်းလာမီတာ190ရောကနေထုတ်လွှင့်ပေးနေပါပါရှင်ကျမနင်္ဂလာပါဒီညအတွက်ထိတ်တန့်ရသတင်းတွေကိုတင်ပြသွားမှာပါအိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေရတဲ့သေဆုံးသူ900ကျော်တိုးလာတဲ့အတွက်သေဆုံးသူစုစုပေါင်း5000ကျော်သွားပြီလို့အိန္ဒိယတာဝန်ရှိသူတွေကသတင်းလာနေမှာပြောပါရယ်။အမေရိကန်၊ဘရာဇီးလ်နဲ့မက္ကဆီကိုနိုင်ငံပြည်ရင်အိန္ဒိယဟာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူကမ္ဘာမှာအများဆုံးပါ။အမေရိကန်ပြည်ထောင်စုမှာလည်းပိုကူးစက်မှုတွေတိုးလာနေတာပါ။ယောဂါကူးစက်ခံရသူလူနာဟောင်းတွေအနေနဲ့3လအတွင်းကူးစက်မှုကနေခုခံနိုင်စွမ်းရှိကြောင်းအမေရိကန်ကူးစက်ယောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ရဲ့တွေ့ရှိချက်နဲ့ပတ်သက်လို့စာအစာနဲ့ဆေးဝါးထိန်းချုပ်ရေးကုက္ကရေးဌာန FDA အရာရှိဟောင်းဒေါက်တာစကော့ဂေါဒလစ်က CBS ရုပ်သံရဲ့ Face the Nation အစီအစဉ်မှာတင်းနှင်းကနေတွေကပြောဆိုရမှာတော့လူနာဟောင်းတွေဟာ6လကနေတနည်းလောက်အထိခုခံနိုင်စွမ်းရှိတယ်လို့ပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းကိုရိုနာဗိုင်းရပ်စ်ပိုးနဲ့ပတ်သက်လို့ဆရာဝန်တွေနားမလည်နိုင်သေးတာတွေအများပြားရှိနေပါသေးတယ်လို့လည်းဒေါက်တာဂေါဒလစ်ကပြောဆိုခဲ့တာပါ။အမေရိကန်ဂျွန်ဟော့ပကင်စ်တက္ကသိုလ်စစ်တမ်းအရကမ္ဘာတစ်ဝှမ်းကိုရိုနာဗိုင်းရပ်စ်ပိုးကူးခံထားသူ 23.6 သန်းကျော်နဲ့သေဆုံးသူ 9,800 ကျော်ရှိနေတာမှာအမေရိကန်ပြည်ထောင်စုကတော့ပိုးကူးခံရသူ 5.4 သန်းကျော်နဲ့သေဆုံးသူက 3,900 ကျော်ရှိနေပြီးကူးစက်ခံရသူတွေရောသေဆုံးသူပါကမ္ဘာမှာအများဆုံးနိုင်ငံလည်းဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကရောဂါတန်းကိုအစောဆုံးရင်ဆိုင်ခဲ့ရပြီးတဲ့နောက်ထိန်းချုပ်နိုင်ခဲ့တဲ့နိုင်ငံတွေထက်ကတနိုင်ငံဖြစ်တဲ့တောင်ကိုရီးယားနိုင်ငံမှာပိုကူးခံရသူပြန်တိုးလာတဲ့အတွက်နောက်တစ်ကြိမ်ပိုကူးဆက်မှုပြန်မြင့်တက်လာနိုင်တယ်လို့တာဝန်ရှိသူတွေကသတိပေးနေပါတယ်။ဒီကနေ့ပါလဲယောဂါပိုကူးသူ198ယောက်ကိုအတည်ပြုနိုင်ခဲ့တဲ့အတွက်ကူးဆက်သူ100ကျော်ရှိနေတာ၄ရက်ဆက်တိုက်ရှိပါပြီ။တောင်ကိုရီးယားမှာ၄လကျော်လောက်ပိုကူးခံရသူမရှိသလောက်နည်းသွားရကအခုလိုပိုကူးဆက်မှုပြန်မြင့်တက်လာတာပါ။ကူးဆက်ခံထားသူအများစုကနိုင်ငံလူဦးရေတဝက်ကျော်ရှိရာလူဦးရေထူထပ်လာတဲ့ဆိုးမျိုးတဝက်ကဖြစ်တာကြောင့်ဆိုရင်မှုတွေလည်းရှိနေပါတယ်။ဖေဗျော်ရီလနောက်ပိုင်းနဲ့မတ်လမှာတကြော့ပြန်ကူးစက်မှုတွေမြင့်တက်ခဲ့တဲ့ဒေဂူးမြို့နဲ့တိတ်မဝေးတဲ့ဆိုးမြို့တော်မှာတော့ကူးစက်မှုတိတ်မတွေ့ရပါဘူး။ဒါပေမဲ့လည်းလက်ရှိပိုကူးခံထားသူတွေ200ဆုံးမှတွေ့နေရတာဖြစ်တယ်လို့ကနဦးပိုကူးစက်မှုကခရီးရန်ဖျားเจ้าကနေအဓိကစတင်ခဲ့တာဖြစ်တဲ့အတွက်လက်ရှိအခြေအနေကပိုပြီးတော့အာဏာရမြနိုင်တယ်လို့တာဝန်ရှိသူတွေသတိပေးနေပါတယ်။ဆိုးမြို့ကဆရန်ဂျင်းဖျားเจ้าကနေပိုကူးခံရသူ312ဦးအများဆုံးတွေ့ရှိထားတာဖြစ်ပြီးအသင်းဝင်4000ကိုပိုးစစ်ဆေးဖို့လုပ်နေပါတယ်။ခုချိန်ထိတော့အသင်းဝင်တွေကိုရှာခက်နေသေးတဲ့အတွက်တဝက်လောက်ကိုပဲတက်ခွဲစစ်ဆေးရပါသေးတယ်။ဟောင်ကောင်မှာဒီကနေ့ကိုရိုနာဗိုင်းရပ်စ်ပိုးစစ်ဆေးသွေးရှိသူ44ဦးရှိတယ်လို့အစိုးရတာဝန်ရှိသူတွေကသတင်းထုတ်ပြန်ပါတယ်။သူတို့ထက်က32ဦးကတော့ဒေသခံအချင်းချင်းကူးစက်ခံရတာဖြစ်ပါတယ်။ဇူလိုင်လနောက်ပိုင်းကစပြီးတော့ဟောင်ကောင်မှာကိုရိုနာဗိုင်းရပ်စ်ပိုးကူးခံရသူတွေပြန်တိုးလာတဲ့အတွက်ကာယောဂါကာကွယ်ထိန်းချုပ်နိုင်ဖို့လူအချင်းချင်းခက်ခွက်ခွာနေဖို့ညွှန်ကြားချက်ကိုလည်းဒီကနေ့ရက်တိုသတ်မှတ်လိုက်တာပါ။ပိုကူးခံရသူအသစ်ရာကနာရှိနေရကဒီတဲ့င်းမှအတွင်းနေစဉ်ပြန်ကြလာပေမဲ့အခြေအနေတွေဆိုးနေသေးတယ်လို့တာဝန်ရှိသူတွေကဟောင်ကောင်ဒေသခံတွေကိုသတိပေးနေပါတယ်။ကာယောဂါကာကွယ်ထိန်းချုပ်ရေးကန့်သတ်ချက်တွေထဲမှာညနေ6:00ကစပြီးတော့စားတောက်ဆိုင်ထဲမှာထိုင်ပြီးတော့စားတောက်သားကန့်သတ်ထားတယ်လို့လူကြားထဲသွားရင်နှာခေါင်းစီမဖြစ်မနေတတ်ဖို့စတဲ့အမိန့်ညွှန်ကြားချက်တွေကိုလည်းဩဂုတ်လ25ရက်နေ့ထိရပ်တိုးလိုက်ကြောင်းဟောင်ကောင်တာဝန်ရှိသူတွေကဒီကနေ့ကြေညာချက်ထုတ်ပြန်ခဲ့တာပါ။နယူးဇီလန်နိုင်ငံမှာအကြီးဆုံးမြို့ဖြစ်တဲ့အော့ကလန်မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတိုးလာနေတဲ့အတွက်မကြခင်ကျင်းပမဲ့ရွေးကောက်ပွဲကိုဝန်ကြီးချုပ်ဂျာစင်ဒါအာဒန်ကသတင်းလေးပတ်နောက်ဆုတ်လိုက်ပါတယ်။စက်တင်ဘာလ19ရက်နေ့မှာကျင်းပဖို့အရထားတဲ့အထွေထွေရွေးကောက်ပွဲကိုအောက်တိုဘာ18ရက်နေ့အထိရွှေ့ဆိုင်လိုက်တာပါ။နယူးဇီလန်ဥပဒေအရဝန်ကြီးချုပ်အနေနဲ့ရွေးကောက်ပွဲကို2လလောက်ထိရပ်ရှိနိုင်ပါတယ်။အော့ကလန်မြို့မှာပြီးခဲ့တဲ့တစ်ပတ်ကပိုးကူးစက်မှုတိုးလာတဲ့အတွက်သတင်းနှစ်ပတ်ကြာသွားလာကန့်သတ်မှုတွေချမှတ်ခဲ့တာကြောင့်မဲဆွယ်စည်းရုံးပွဲတွေကိုလည်းရပ်နားထားပါတယ်။ဒါကြောင့်လဲရွေးကောက်ပွဲကိုရက်ရွှေ့ပေးဖို့အတိုက်ခံပါတီကနှစ်တာရက်ခံထားတာပါ။ဒီမတိုင်ခင်မှာတော့နယူးဇီလန်မှာရေပောင်100ကျော်ပိုကူးဆက်မှုရှိခဲ့ပဲလူတွေလည်းပုံမှန်အတိုင်းသွာလာခဲ့ကြတာပါ။ပိုကူးဆက်ခံရမှာကိုစိုးရင်စရာမလိုပဲစားတောက်ဆိုင်တွေအားကစားကွင်းတွေနဲ့ကျောင်းတွေကိုလည်းပြန်ဖွင့်ခဲ့တာပါ။အဲ့ဒီကာလအတွင်းပြည်ပကပြန်လာသူတွေမှာပိုကူးဆက်ခံရရရှိနေပေမဲ့နေဆက်မှာ14ရက်ကြာတိချခွဲတာပြီးမှပြည်ဝင်ခွင့်ပြုတ်ခဲ့တာဖြစ်ပါတယ်။ပြပကလည်းပိုကူးဆက်မှုတွေပြောင်းလာတာဖြစ်နိုင်တယ်လို့တာဝန်ရှိသူတွေယုံကြည်နေပြီးဘလို့ကူးဆက်ခံရတယ်လဲဆိုတာစုံစမ်းစစ်ဆေးနေပါတယ်။အထွေထွေရွေးကောက်ပွဲကိုတိတက်နောက်မကျစေရပါဘူးလို့ဝန်ကြီးချုပ်အာဒမ်ကပြောပါတယ်။ဒီကနေ့တနင်္လာနေ့မှာပိုကူးခံရသူနောက်ဆက်9ဦးတွေ့ရှိခဲ့တာကြောင့်နယူးဇီလန်နိုင်ငံမှာပိုကူးခံရသူစုစုပေါင်း88ဦးထိရှိလာတာဖြစ်ပါတယ်။
တ်တန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညာတိုင်းဒိုမီတာ32 kHz 9303ညာတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
မင်္ဂလာပါရှင်ကျမများသစင်အောင်ပါတရင်တွေကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်ဘီလာရုစ်နိုင်ငံမှာသမ္မတတပ်တန်း26နှစ်ရှိပြီဖြစ်တဲ့အလက်ဇန်ဒါလူရှန်ကိုနောက်ထပ်သမ္မတတပ်တန်းတိုးပစ်လိုက်တဲ့အပေါ်ဆန့်ကျင်ဆန္ဒပြပွဲတွေပေါ်ပေါက်နေချိန်မှာပဲရုရှားနိုင်ငံကစီးရီးအရာအကူအညီပေးဖို့အသိရှိနေတဲ့သဘောထားပြသလိုက်ပါတယ်တနင်္ဂနွေနေ့ကနှစ်နိုင်ငံခေါင်းဆောင်တွေဖုန်းနဲ့ဆက်သွယ်ပြောဆိုမှုမှာလက်ရှိတည်ရှိနေတဲ့နှစ်နိုင်ငံလုံခြုံရေးဆိုင်ရာသဘောတူညီချက်အရဘီလာရုစ်နိုင်ငံတွင်တည်ငြိမ်အေးချမ်းမှုအတွက်သမ္မတဗလာဒီမီယာပူတင်ကအကူအညီပေးဖို့ကမ်းလှမ်းခဲ့ကြောင်းရုရှားအစိုးရကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ဩဂုတ်လ9ရက်နေ့ကကျင်းပတဲ့ရွေးကောက်ပွဲမှာသမ္မတလူရှင်ကိုအနိုင်ရကြောင်းရွေးကောက်ပွဲတာဝန်ရှိသူတွေကြေညာပြီးကြတဲ့ကမြို့တော်မင်းစ်နဲ့တခြားမြို့တွေမှာဆန္ဒပြပွဲတွေပေါ်ပေါက်နေကြတာဖြစ်ပါတယ်။ရွေးကောက်ပွဲမှာထောက်ခံမင်း80ရာခိုင်နှုန်းရခဲ့တဲ့သမ္မတလူရှင်ကိုကတော့ရွေးကောက်ပွဲအသစ်ကျင်းပပြီးမှမဟုတ်ဘူးလို့ပြောကြားခဲ့ပါတယ်။တနင်္ဂနွေနေ့ကမြို့တော်မင်းစ်မှာလူပေါင်း2,000လောက်ဆန္ဒပြခဲ့ကြပြီးအစိုးရဆန့်ကျင်ဆန္ဒပြသူတွေကဘီလာရုစ်နိုင်ငံအတွင်းရှိစီကိုနဲ့တည်ထချင်းတွေတည်ဆူခဲ့ပြီးသမ္မတလူရှင်ကိုကိုနှုတ်ထွက်ပေးဖို့တောင်းဆိုခဲ့ကြပါတယ်။တနင်္ဂနွေနေ့ကမြို့တော်မင်းစ်အလဲပိုင်းဗစ်ထရီပတ်အနီးကနေစတင်ခဲ့တဲ့ခြေတဲ့ဆန္ဒပြပွဲတွေကတမိုင်းတစ်လျှောက်မှာအကြီးဆုံးဆန္ဒပြပွဲဖြစ်ခဲ့ပါတယ်ရှင်။ဒီမိုကရက်ပါတီရဲ့ပါတီညီလာခံကိုဒီကနေ့တင်းနှလာနေ့ကစတင်ပြီးတော့လေးရကြာကျင်းပတော့မှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်ဒီနှစ်ပါတီညီလာခံကိုပါတီကိုယ်စားလှယ်တွေလူကိုယ်တိုင်မတက်ရောက်နိုင်တဲ့အတွက်ဗီဒီယိုကတဆင့်ပဲပြုလုပ်ရမှာဖြစ်ပါတယ်။အွန်လိုင်းကနေတဆင့်ပြုလုပ်မယ့်ညီလာခံကိုဒီမိုကရက်တစ်သမ္မတဟောင်းတွေဖြစ်တဲ့ဘရက်အိုဘားမာ၊ဘီလ်ကလင်တန်တို့နဲ့အတူ2016ခုနှစ်ပါတီသမ္မတလောင်းဟီလရီကလင်တန်တို့ပါဝင်တက်ရောက်မှာဖြစ်ပါတယ်။သူတို့ကဒီနေ့ရွေးကောက်ပွဲပါတီသမ္မတလောင်းဂျိုးဘိုင်ဒန်နဲ့ဒုတိယသမ္မတလောင်းကမလာဟဲရစ်တို့ရဲ့အရေးသွေးနဲ့အရေးချင်းတွေကိုထုတ်ပေါ်ပြောကြားပြီးမင်းဆန္ဒရှင်တွေသူတို့ကိုဘာကြောင့်မင်းပေးရွေးချယ်တင်တယ်လဲဆိုတာကိုရှင်းလင်းပြောကြားပြီးမှဖြစ်ပါတယ်။ဒီပတ်ကြတာပြီးနေ့ညပိုင်းမှာတော့ဂျိုးဘိုင်ဒန်တို့ဒီမိုကရက်တစ်ပါတီသမ္မတလောင်းအဖြစ်တည်ယဝင်ကြီးညာမှာဖြစ်ပါတယ်။ဒီမိုကရက်တွေကသူတို့ရဲ့ပါတီညီလာခံကိုဝင်းစကိုစင်ပြည်နယ်မီလ်ဝေါ်ကီမြို့မှာပြုလုပ်ဖို့စီစဉ်ထားခဲ့တာပါ။ဒါပေမဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်လူအများအပြားတက်ရောက်တဲ့စီဝေးပွဲတွေမလုပ်နိုင်တဲ့အတွက်စီစဉ်ထားတာတွေအလုံးကိုဖျက်သိမ်းခဲ့ပါတယ်။ဒါကြောင့်ဂျိုးဘိုင်ဒန်ကသူ့ရဲ့လက်ထောက်အနေငယ်နဲ့အတူသူ့ရဲ့ဇာတိဒယ်လဝဲပြည်နယ်ကပဲပါတီသမ္မတလောင်းအဖြစ်တရားဝင်ခန့်အပ်တာကိုလက်ခံနိုင်မှာဖြစ်ပါတယ်။ရှိသမ္မတဒေါ်လာထရမ့်ကတော့ Republican Party ကဒုတိယသက်တမ်းသမ္မတလောင်းအဖြစ်သူ့ကိုတရားဝင်ခန့်အပ်တာကိုအိမ်ဖြူတော်မှာဩဂုတ်လ28ရက်နေ့မှာလက်ခံသွားမှာဖြစ်ပါရဲ့ရှင်။ American စားတိုက်ဝန်ဆောင်မှုဌာနအကြီးအကဲကစားတိုက်လုပ်ငန်းကုန်ကျစရိတ်တွေလျှော့ချဖျက်ဆီးရေးအစုပြုချက်တွေတင်ပြလာနေတဲ့အချိန်မှာပဲ American အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကစားတိုက်ဝန်ဆောင်မှုဌာနကိုရမုံငွေဖြည့်တင်းပေးနိုင်ရေးဆွေးနွေးဖို့အောက်လွှတ်တော်ကိုပြန်လည်ခေါ်ယူထားပါတယ်။စားတိုက်လုပ်ငန်းကိုကုန်ကျစရိတ်တွေလျှော့ချဖျက်တောက်တာဟာနိုဝင်ဘာလမှာကျင်းပမယ့်သမ္မတရွေးကောက်ပွဲမှာအသုံးပြုမယ့်စားတိုက်မဲစနစ်ကိုနှောက်နှေးအောင်ရည်ရွယ်လှုပ်ဆောင်တဲ့လူရဲ့အဖြစ်ဒီမိုကရက်တွေကစုရင်နေကြပါတယ်။အထက်လွှတ်တော်လူနည်းစုခေါင်းဆောင်ဒီမိုကရက်အမတ်ချက်ရှူမာကလည်းစားတိုက်ကတဆင့်ပေးပို့နေတဲ့လစာငွေချက်လက်မှတ်တွေစီးပွားတွေနဲ့တခြားလူအချက်တွေအမေရိကန်ပြည်သူတွေစီကိုအချိန်မီရောက်ရှိရေးနဲ့နာမည်ရွေးကောက်ပွဲမှာလွတ်လပ်ပြီးတရားမျှတမှုရရှိရေးအတွက်စားတိုက်ဝန်ဆောင်မှုဌာနပြုပြင်ပြောင်းလဲရေးဆွေးနွေးဖို့ကိစ္စအထက်လွှတ်တော်ကိုအမြန်ဆုံးခေါ်ယူဖို့လူများစုခေါင်းဆောင် Mitch McConnell ကိုတိုက်တွန်းလိုက်ပါတယ်။ Nancy Pelosi နဲ့ Chuck Schumer တို့စားတိုက်ဝန်ဆောင်မှုဌာနအကြီးအကဲ Louis DeJoy နဲ့ဥက္ကဋ္ဌ Robert Duncan တို့နှစ်ဦးစလုံးကိုအောက်လွှတ်တော်မှာကြားနာစစ်ဆေးဖို့လဲတောင်းဆိုထားပါတယ်
။ I'm demanding that Leader McConnell go into regular session.So we can have these hearings.
And then Senator Johnson have the hearings. Republican Party ကိုဝင်ကြည့်တဲ့နေပြီးချမ်းသာကြွေးဝါသူတူဖြစ်ပြီးသမ္မတထရမ့်ကခန့်အပ်ထားသူလည်းဖြစ်ပါရဲ့။လွှတ်တော်ကြားနာပွဲကိုသူလာရောက်စစ်ဆေးခံမခံကိုတော့မပြောကြားသေးပါဘူး။ဒီကနေ့တင်းတင်းလာနေအာရှတလောဈေးကွက်မှာဂျပန်အစုရှယ်ယာဈေးကွက်ကျဆင်းခဲ့ပါရဲ့။ဧပြီလကနေဇွန်လဒုတိယ3လပတ်အတွင်းဂျပန်နိုင်ငံစီးပွားရေးခွင့်ရတဲ့မှာ800ခန်းလုံးကျဆင်းခဲ့ကြောင်းအစီရင်ခံစာကြောင့်ဒီကနေ့ဂျပန်နီကေးအညွန်ကင်က3,800ခန်းလုံးကျဆင်းခဲ့တာပါအလားတူပဲဩစတြေးလျ S&P ASX အညွန်ကင်က3,800ခန်းလုံးနဲ့ တောင်ကိုရီးယား KOSP ရဲ့ကတိတ္တသမ200ခန့်လုံးကြာဆင်းခဲ့ပါတယ်။တနင်္လာနေ့နောက်ပိုင်းမှာတော့ထိုင်ဝမ် TSEC ကတိတ္တသမ200ခန့်လုံး၊ဟောင်ကောင်ဟန်ဆန်က3,600ခန့်လုံး၊ရှန်ဟိုင်းကွန်ပိုစစ်ညွန်ကင်က1,300ခန့်လုံးနဲ့အိန္ဒိယဆင်ဆက်စ်ညွန်ကင်က3,100ခန့်လုံးအသီးသီးမြင့်တက်ခဲ့ပါတယ်။ဥရောပအစုရှယ်ယာဈေးကွက်မှာတော့ Britain FTSE ပြင်သစ် CAC 40နဲ့ Germany DAX အညွှန်းကြီးတွေအလုံး3,300ခန့်လုံးမြင့်တက်ခဲ့ပါတယ်။ American Union ဈေးတစီကို42.18 ဒေါ်လာနဲ့3,300ခန့်လုံးမြင့်တက်ခဲ့ပြီးနိုင်ငံတကာဆန်သတ်မှတ်ထားတဲ့ Brent Union ဈေးကတစီကို42.89 ဒေါ်လာနဲ့3,200ခန့်လုံးမြင့်တက်ခဲ့ပါတယ်။ဒီကနေ့ American အကြီးအကဲအစုရှယ်ယာကြွေအောင်ကြွေစည်းကွက်မှာတော့ Dow Jones S&P 500နဲ့ Nasdaq ညွှန်ကိန်း၃ခုစလုံးအတက်ဖက်ကိုဦးတည်နေပါတယ်ရှင်ဒေါ်ရရှင်များရှင်တနင်္လာနေ့ညပိုင်းအတွက်နောက်ဆုံးရသတင်းလေးကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်
နိုင်ငံရေးအရာစိတ်သက်ညှိနှိုင်းရမှာမိမိအဖွဲ့အကျိုးစီးပွားတဲ့ပြည်တော်စုတစ်ခုလုံးအကျိုးစီးပွားနဲ့အနာဂတ်မျိုးဆက်သစ်တွေရဲ့အကျိုးစီးပွားကိုချေရှုဖို့အတွက်ဒီကနေ့ကျင်းပတဲ့ပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အစည်းအဝေးမှာဒေါက်တာဆန်းစုကြည်ကပြောကြားတဲ့သတင်းကိုတင်ပြပါမယ်။ကျွန်တော်မိုးစောပါ။လာမယ့်ဗုဒ္ဓနေ့မှာစတင်ကျင်းပမယ့်ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံစည်းအဝေးမှာချုပ်ဆိုမယ့်ပြည်တော်စုသဘောတူစာချုပ်အစိတ်ပိုင်း3ကိုအတည်ပြုဖို့အတွက်ပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အစည်းအဝေးကိုဒီကနေ့ကျင်းပခဲ့တာပါအစည်းအဝေးအဖွဲ့မိန်ခွန်းမှာ UPDJC ရဲ့ဥက္ကဋ္ဌနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကတပွဲချင်းအကျိုးတက်တစ်စုံလုံးအကျိုးစီးပွားကိုအလေးထားဖို့အခုလိုတိုက်တွန်းပြောကြားပါတယ
်အဓိကအချက်ကတော့နိုင်ငံရေးအရာစိတ်ဆက်ညှိနှိုင်းကြသူတွေဟာမိမိတို့ကိုစားပြုတဲ့အစုအဖွဲ့တပွဲတည်းရဲ့အကျိုးစီးပွားတဲ့ပြည်တော်စုတစ်ခုလုံးရဲ့အကျိုးစီးပွားတိုင်းသားပြည်သူအားလုံးရဲ့အကျိုးစီးပွားအနာဂတ်မျိုးဆက်တွေရဲ့အကျိုးစီးပွားကိုရှေ့ရှုနိုင်ကြဖို့အရေးကြီးပါတယ်
။27ရာစုပင်လုံစည်းဝေးတွေဟာနိုင်ငံရေးဆွေးနွေးမှုတွေမှာပြည်လည်မှုမရခဲ့တာကြောင့်2018ခုနှစ်ကစတင်ပြီးနှစ်နှစ်ကျော်ကြာရန်နာခဲ့ရတာဖြစ်ပါတယ်။နိုင်ငံရေးဆွေးနွေးပွဲအဆင့်ဆင့်ကို UPDJC ကဥဆောင်ကျင်းပရတာကြောင့်စိတ်ဆက်ညှိနှိုင်းဆွေးနွေးပွဲတွေကိုအပေးယူမျှဖို့နဲ့စိတ်ရှည်ဖို့လိုအပ်ကြောင်းလည်းထည့်သွင်းပြောကြားပါတယ်။
ကိုရတီကျက်ကိုမူပါဒါကိုပဲတင်းတင်းမာမာဆုတ်ကင်ထားပြီးအပေးယူအလျှော့တင်းတစုံတရာမှလုတ်ကင်နိုင်စွာမရှိဘူးဆိုရင် UPDJC ရဲ့အနှစ်သာရဟာလည်းအချီးနှီးပဲဖြစ်နေမှာသိကြပါလေ။နှစ်ပေါင်း80ကျော်ရှေ့ကြခဲ့တဲ့နိုင်ငံရေးပြဿနာတွေကိုဖြေရှင်းကြရမှာစိတ်ရှိမှုသီခံမှုအပြန်အလှန်နားလည်မှုတွေအရင်ခံပြီးဆွေးနွေးညှိနှိုင်းကြဖို့အရေးကြီးပါလေ။
တိုင်းဒါလက်နက်ကိုင်အဖွဲ့တွေရဲ့ UPDJC ဒုဥက္ကဋ္ဌဒေါက်တာစလိုင်းလျံပုံစကောင်းကတော့ဆွေးနွေးပွဲတွေရဲ့60ကနေ80ရာခိုင်နှုန်းဟာဆုံးဖြတ်ချက်ချလို့မရတဲ့ဆွေးနွေးချက်ဒါမှမဟုတ်ဆုံးဖြတ်ချက်ချလို့မရအောင်ဆွေးနွေးတဲ့ဆွေးနွေးချက်တွေဖြစ်နေတယ်လို့ဆုံးဖြတ်ချက်တွေရဲ့40ရာခိုင်နှုန်းကနေ50ရာခိုင်နှုန်းဟာအကောင့်ထဲပေါ်လို့မရတဲ့ဆုံးဖြတ်ချက်တွေဖြစ်နေတယ်လို့ပြောပါတယ်။ဒီလိုဖြစ်ရတာဟာဆိုးရိမ်မှုတွေကြောင့်ဖြစ်ကြောင်းအခုလိုဆက်ပြောပါတယ်။
ဒီလိုဆုံးဖြတ်ချက်ချက်လို့မရအောင်ဆုံးဖြတ်ပြီးသားကိစ္စကိုအကောင့်ထေဖို့လို့မရအောင်အများဆုံးအဟံအတာပေးနေသောစကလုံးတစ်လုံးရှိပါတယ်။အဲ့ဒီစကလုံးကတော့စိုးရိမ်ဖို့ဆိုတဲ့စကလုံးပဲဖြစ်ပါတယ်
။ဒီစိုးရိမ်မှုကိုငြိမ်းချမ်းရေးကကြော်လွှားနိုင်မှာဖြစ်ပြီးစိုးရိမ်မှုနဲ့ငြိမ်းချမ်းရေးအကြအပြိုင်မှုတွေကြောင့်ဆွေးနွေးပွဲတွေကိစ္စနေရာကြောင်းလဲထည့်သွင်းပြောကြားပါတယ်။ကိစ္စမှုတွေကြော်လွားပြီးငြိမ်းချမ်းရေးဆွေးနွေးပွဲတွေပြန်လည်စတင်ရေးအတွက် UPDJC မှာပါဝင်တဲ့အစိုးရလွှတ်တော်တမ်ရော့အစုအဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားညှိနှိုင်းရမှာနိုင်ငံရေးပါတီအစုအဖွဲ့ကိုချန်လှပ်ထားသလိုဖြစ်ခဲ့ကြောင်းဝေဖန်တာတွေလည်းရှိခဲ့ပါတယ်။ဒီချက်ပေါ်မှာတော့နိုင်ငံရေးပါတီအစုအဖွဲ့ရဲ့ UPDJC ဒုဥက္ကဋ္ဌဦးတူဝေကသူ့ရဲ့အဖွဲ့မိန်ခွန်းမှာအခုလိုထည့်သွင်းပြောကြားပါတယ်
။ထူးခြားတဲ့အကြောင်းကြောင့်ဖြစ်ရတာကိုကျွန်တော်တို့နိုင်ငံရေးပါတီအစုဘကနားလည်ပေးရမှာပါလူကြီးမင်းတို့ကျွန်တော်တို့ဟာငြိမ်းချမ်းရေးအတွက်ကိုကြိုးစွန့်မှုတန်တိတန်ချထားသူများဖြစ်ပါတယ်အဓိကအခြေအနေနဲ့ကတော့ငြိမ်းချမ်းရေးရလကောင်ရဖို့ပဲအရေးကြီးပါလားရလကောင်မှုကကျွန်တော်တို့ချင်းချင်းစိတ်ဝမ်းမကွာပဲနဲ့ညီညွတ်ရမယ်ညီညွတ်မှအောင်မြင်ရင်ဖြစ်ရပါမယ်
လာမယ့်ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးသရုပ်ထအစည်းအဝေးမှာချုပ်ဆိုမယ်ပြည်တော်စုသဘောတူစာချုပ်မှာတော့ပြည်နယ်သို့မဟုတ်တိုင်းဒေသကြီးရဲ့ Constitution ကိစ္စကိုခြံလက်ခဲ့ရပါတယ်ဒီလိုခြံလက်ခဲ့ရတာဟာအခြေခံဥပဒေဖြစ်ခေါ်ဆိုဖို့နဲ့ဖွဲ့စည်းပုံအခြေခံဥပဒေဖြစ်သုံးစွဲဖို့ဆွေးနွေးတဲ့အချက်မပြေလည်တာကြောင့်ဖြစ်ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကတော့ဝေါ်ဟာရဆိုင်ရာအငင်းပွားမှုတွေဟာအပြန်အလှန်ယုံကြည်မှုအားနည်းချက်တွေကြောင့်လို့ထောက်ပြထားပါတယ်လက်ရှိကျင်းပမဲ့27ရာစုပင်လုံညီလာခံကိုအစိုးရကဖိတ်ကြားထားတဲ့ NCA အပြည့်အစုံချုပ်လက်မှတ်မထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတော့ COVID-19 ကာယောဂါကြောင့်တက်ရောက်မှာမဟုတ်ကြောင်းထုတ်ပြန်ထားပါတယ်။ကျွန်တော်မိုးစော်ရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ
်။လာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာရခိုင်ပြည်နယ်ကနေဝင်ရောက်ရှင်ပိုင်မဲ့ရိုဟင်ဂျာလွှတ်တော်ကိုယ်စားလှယ်လောင်းတွေပေချခံရတဲ့အကြောင်းပြောပြပါမယ်။ကျွန်တော်တန်နိုင်ပါရခိုင်ပြည်နယ်စစ်တွေခရိုင်နဲ့မောင်တော်ခရိုင်တို့ကလည်းလာမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်ကြမယ်။ရိုဟင်ဂျာလွှတ်တော်ကိုယ်စားလှယ်လောင်း၅ဦးထဲက၄ဦးပေချခံရတယ်လို့ဒီမိုကရေစီနဲ့လူ့ခွင့်ရေးပါတီအတွင်းရေးမှူးဦးကျော်စိုးအောင်ကပြောပါတယ်
။ဟုတ်တယ်။အဲ့ဒါပြီးတော့နောက်ထပ်၃ယောက်ဆန်ဆယ်ဖြစ်တယ်။နောက်ထပ်၃ယောက်ကဟို၃ယောက်ကဟိုပြည်သူလူထုတရားရေးပြည်နယ်လူထုနေရရင်၄ယောက်ပေါ့။အခုဟိုကလေးအယူခံဖို့လုပ်နေတယ်ကျွန်တော်ယူခံပြီးတော့ဆက်ပြီးတော့ယူခံဝင်မှာပေါ့နော်။အဲအစိုးရနဲ့တော့ရေကန်ဘိုးတော့ဖြစ်နေလို့ကြတယ်။ဒါတွေအဲ့ဒါပြည်နယ်ဝင်ရမယ်ပြည်နယ်ကနေနောက်တစ်ဆင့်တက်မှာပေါ့နော်
။ဘုဒ္ဓတောင်မောင်တော်နဲ့စစ်တွေမြို့နယ်တွေကပြည်နယ်လွှတ်တော်2နေရာနဲ့ပြည်သူ့လွှတ်တော်3နေရာအတွက်ရှင်ပြိုင်ဖို့အမည်စင်းတင်သွင်းထားတဲ့ထက်ကပြည်သူ့လွှတ်တော်တနေရာကလွှဲလို့ကျန်4နေရာအတွက်ကိုယ်စားလှယ်လောင်းတွေကိုရွေးကောက်ပွဲကော်မရှင်ကပေးချခဲ့တာပါ။စစ်တွေခရိုင်ကနေပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းဖြစ်ဝင်ရောက်ရှင်ပြိုင်ဖို့ရည်ရွယ်ထားတယ်။အတူရရှိကတော့2019ခုနှစ်မှာနိုင်ငံသားဖြစ်ပေမဲ့လည်းမိဘတွေကနိုင်ငံသားမဟုတ်တဲ့အတွက်ပေးချခဲ့တာလို့လည်းစစ်တွေခရိုင်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးဆန်းရွှေလက်ကပြောပါတယ်
ပေးချရတဲ့အကြောင်းအရောသူကမျိုးသူ့ရဲ့အဖြစ်များနေပြီးတော့ငွေတဲ့ချိန်မှာဒီတော့ငွေသားအဖြစ်နဲ့ပြီးတော့ခံတဲ့နိုင်ငံမရှိသေးဘူးဆိုတော့အဲ့ဒီအချိန်လေးကိုကျွန်တော်ပြင်လိုက်တာသူကတော့နိုင်ငံသားနေလို့2019မှာဖြစ်တယ
်ဒါအပြင်မောင်နှောခရိုင်မှာတတိပုဂ္ဂလတဦးပါဝင်ဒီမိုကရေစီနဲ့လူ့ခွင့်ရေးပါတီကနေအမည်စင်းတင်သွင်းထားတယ်ရိုဟင်ဂျာလွှတ်တော်ကိုယ်စားလှယ်လောင်း၄ဦးထဲက3ဦးကိုလည်းဥပဒေနဲ့ညီပေးချရတာဖြစ်တယ်လို့မောင်နှောခရိုင်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးကျော်မင်းကပြောပါတယ်
ဒီကြားဆိုတာဒီလိုဒီလိုပါကျွန်တော်တို့ရွေးကောက်ပွဲဥပဒေပုံစံတစ်စီနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကစီစဉ်ရတော့ဗောဗျာအဲ့ဒီစီစဉ်တဲ့စီစဉ်တဲ့အချိန်ခါမှာဒီခုနကပြောတဲ့ပုံစံတွေကကျွန်တော်တို့မျိုးပေါ်တဲ့အချိန်ကမိဖနှစ်ပတ်ကနိုင်ငံတက်မဖြစ်ဖြစ်လို့ပါပဲအဲ့ဒီဥပဒေဖိုက်မဲ့ဆိုတာပါလေဟုတ်ပါတယ်ကျွန်တော်တို့ကလေသူတို့ကိုကျွန်တော်တို့မှအာဂါတက်ပြနဲ့လုပ်တာလေကျွန်တော်တို့မရှိဘူးကျွန်တော်တို့ဥပဒေတိုင်းပြီးဆောင်ရတာ
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားတဲ့တိုင်းဒေသကြီးလွတ်တော်နဲ့ပြည်နယ်လွတ်တော်ရွေးကောက်ပွဲဥပဒေအခန့်၅မှာရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်တဲ့သူတွေကိုမွေးဖွားစဉ်ကမိဘနှစ်ပါးလုံးမင်းနိုင်ငံသားဖြစ်ရမယ်ဆိုပြီးပါဝင်တာလေးဖြစ်ပါတယ်ပေးချခံရသူတွေထက်မှာတော့မောင်တော်ခရိုင်ကနေပြည်သူ့လွတ်တော်ကိုယ်စားလှယ်နေရာအတွက်ဝင်ရောက်ရှင်ပြိုင်တဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးပါတီဥက္ကဋ္ဌဦးကျော်မင်းလေးပါဝင်ပါတယ
်အဲ့ဒါဥပဒေနဲ့ငင်လာတော့မဟုတ်လို့ရှင်လို့လောက်တာလားနိုင်ငံတော်ရဲ့အစိုးရ policy လားဆိုတာဟိုစဉ်းစားရပေါ့နော
်ဒီမိုကရေစီနဲ့လူ့ခွင့်ရေးပါတီကို2012ခုနှစ်မှာဖွဲ့စည်းတည်ထောင်ခဲ့တာဖြစ်ပြီး2015ရွေးကောက်ပွဲမှာကိုယ်စားလှယ်လောင်းအမည်တင်သွင်းခဲ့မှုပဲနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကခွင့်မပြုခဲ့ပါဘူးဒီကြိမ်ရွေးကောက်ပွဲမှာလည်းကိုယ်စားလှယ်လောင်း၅ဦးအမည်စင်းတင်သွင်းထားပေမဲ့တဦးသာရွေးကောက်ပွဲကော်မရှင်ကခွင့်ပြုခဲ့တာလည်းဖြစ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာ2019ခုနှစ်တုန်းကလုံခြုံရေးကိန်းစခန်းတွေကိုစီးနှင်တိုက်ခိုက်ခဲ့တဲ့အာဆာရိုင်ဂျာစွန့်ရအုပ်စုကိုလိုင်းလံရှင်းလင်းရမှာမြန်မာလုံခြုံရေးတပ်ဖွဲ့တွေကကြီးလေတဲ့လူခွင့်ရေးရှို့ဖောက်မှုတွေကျူးလွန်ခဲ့ကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာအသံဝင်ကဆွဆွေးထားပြီးလူနည်းစုတွေကိုဖိနှိပ်မှုတွေဆုံးသတ်ဖို့နိုင်ငံသားခွင့်ရေးတွေပေးဖို့လည်းတိုက်တွန်းနေကြတာပါရိုင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်သိမှမပြုတဲ့မြန်မာစိုးရနဲ့တပ်မတော်ဖက်ကတော့နိုင်ငံတကာနဲ့လူခွင့်ရေးအဖွဲ့တွေဆွဆွေးနေတဲ့လောက်လူခွင့်ရေးရှို့ဖောက်မှုတွေကျူးလွန်ခဲ့တာမရှိကြောင်းနဲ့အခြေခံခွင့်ရေးတွေကိုလည်းဥပဒေနဲ့ညီခံစားခွင့်ပြုထားကြောင်းပြောဆိုထားပါတယ်ကျွန်တော်တတ်နိုင်ရခိုင်ပြည်နယ်ကနေသတင်းပေးပို့ထားတာပါခင်ဗျာ
ဒေသရင်းနိုင်ငံတွေအပါအဝင်နိုင်ငံတော်တော်များများမှာကိုဗစ် -19 ကပ်ရောဂါတကြောပြန်ဖြစ်ပွားနေတာကြောင့်မြန်မာနိုင်ငံမှာလည်းကိုဗစ်ဒုတိယလှိုင်းပြန်မစနိုင်မှုနောက်ဆုံးတွေ့ရှိထားတဲ့အတူပြုလူနာနဲ့ထိတွေ့ခဲ့တဲ့သူတွေကိုရှာဖွေနေပြီးတော့တခွဲစစ်ဆေးဖို့ဆောင်ရွက်နေတဲ့အခြေအနေကိုပြောပြပေးပါမယ်ကျွန်မကတော့စုစုပါကျမိုင်နဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့မနက်ပိုင်းထိထုတ်ပြန်ချက်အရသေဆုံးသူ6ဦးအပါအဝင်ကူးစက်ခံရသူ390ကျော်လောက်ရှိနေတာပါနောက်ဆုံးတွေ့ရှိထားတဲ့အတူပြုလူနာနံပါတ်395ဆိုရင်ပြည်တွင်းကူးစက်ခံရသူဖြစ်ပြီးတော့ဒါဟာပြည်တွင်းကူးစက်မှုမရှိတာတလားကျော်ကြာလာပြီးတဲ့နောက်မှာပထမဆုံးပြန်တွေ့ရပဲဖြစ်ပါတယ်စောင့်ကြည့်လူနာအဖြစ်သတ်မှတ်ခံရတဲ့ဒီလူနာနဲ့ပတ်သက်ပြီးတော့ရောဂါအတူပြုနိုင်ခဲ့ပြီဖြစ်လို့သူသွားခဲ့တဲ့နေရာနဲ့သူနဲ့ထိတွေ့ခဲ့တဲ့သူတွေကိုအသွာအလာကန့်သတ်ထားပြီးတခွဲနမူနာရယူပြီးစစ်ဆေးသွားမယ်လို့ရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနလက်ထောက်ညွှန်ကြားမှုဒေါက်တာစိုးဝင်းပိုင်ကပြောပါတယ
်ပုံမှန်ပဲဒါပေမဲ့သူက12ရက်နေ့မှာနည်းနည်းလေးဟိုအနက်မရတာတော့เนาะ ဟိုနာစီချောင်းသူတော်လိုအဲ့လိုမျိုးလက္ခဏာလေးတွေပြလာလို့သူ့ဘက်ကောသူမပြတာသိဦး။မပြတော့ကျွန်တော်တို့ကအသေးဦးနဲ့မှထားတယ်အဲဒီမှာကျွန်တော်တို့တန်လျာလူနာထားတဲ့ဟာရှိတယ်၊ကွန်ဖန့်လူနာထားတဲ့ဟာရှိတယ်။အဲ့ဒီထဲမှာထည့်တယ်၊ထည့်ပြီးတော့ကျွန်တော်တို့နှောင်းတစ်ပတ်ယူတယ်။14ရက်နေ့ကသူစဉ်ထုတ်တယ်၊15ရက်နေ့ယူတယ်၊16ရက်နေ့အဖြစ်ထားတယ
်။အဲ့ဒီလူနာဟာပြီးခဲ့တဲ့31ရက်နေ့တုန်းကကြောက်ဖြူကိုသွားခဲ့ပြီးတော့အခုလ2ရက်နေ့မှာစစ်တွေကိုပြန်လာခဲ့တာပါ။အဲ့ဒီနောက်မှာပဲပုံနာကျုံကိုဖျားဘူးသွားခဲ့ပြီးတော့သူသွားခဲ့တဲ့မြို့နယ်3ခုကထိတွေ့မှုရှိခဲ့တဲ့သူတွေနဲ့အနီးကပ်နေထိုင်ခဲ့တဲ့မိသားစုဝင်တွေကိုအသွာအလာကန့်သတ်ထားပြီးနှာခေါင်းတိုးပတ်ယူစစ်ဆေးသွားဖို့ပြင်ဆင်နေပြီလို့ဒေါက်တာစိုးဝင်းပိုင်းကပြောပါတယ်။ကိုဗစ်ကရောဂါနဲ့ပတ်သက်ရင်ပြည်တွင်းထဲမှာချမှတ်ထားတဲ့ဆောင်ရွက်ဆောင်ရွက်အချက်တွေကိုဧပြီလနဲ့မေလလောက်မှာပြည်သူတွေလိုက်နာမှုအကောင်းခဲ့ပေမယ့်ဇွန်လနဲ့ဇူလိုင်လနဲ့လောက်ကစပြီးလိုက်နာမှုအနည်းလာတာဟာတကယ်ရောဂါနဲ့ပတ်သက်လို့စိုးရင်စရာဖြစ်လာတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကထောက်ပြပြောဆိုထားပါတယ်။ပြည်တွင်းကူးစက်ခံရသူမရှိတာတလားကြော်ကြသွားတဲ့နောက်အခုပြန်တွေ့လာတာဟာကိုဗစ်ဒုတိယလှိုင်းရဲ့အစလို့မဆိုတာပေမယ့်လို့ထိတွေ့ခဲ့သူစီးရင်ကိုတေချာလိုက်နေတဲ့အကြောင်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနပြောခွင့်ရှိသူဒေါက်တာတန်းနိုင်စိုးက VOA ကိုပြောပါတယ်။
အဲ့လိုမျိုးမဖြစ်ဖို့ဆိုတာခုနပြောတဲ့ contact tracing လိုက်နိုင်တဲ့အပေါ်မှာလည်းမူတည်ရယ်ပူးပေါင်းဆောင်ရွက်မှုပေါ်မှာလည်းမူတည်ရယ် contact tracing ကကောင်းကောင်းလိုက်နိုင်ရင်ကျွန်တော်တို့ကဒီမိဘွားလေးကဒီမိဘွားဘွားမှာလည်းငြိမ်းသွားပြီးတော့ကြီးဖြစ်လာမှာပေါ့အဲ contact tracing လိုက်နိုင်အောင်လို့တော့ကျွန်တော်တို့ကအတွေ့အကြုံတော်တော်ရှိနေပြီလို့ပြောလို့ရတယ်ကျွန်တော်တို့ဒီခုဆိုတဲ့ဒါရခိုင်ကိုကျွန်တော်တို့ဆီကဒါညွှန်ကြားမှုကူးဆက်ဦးဆောင်တဲ့အဖွဲ့ပေါ့နော်ဘိုးဘွားအဖွဲ့ဆင်းသွားပြီးတွားပြီးတော့ပူးပေါင်းပြီးတော့အဲ့ဒီမှာဆောင်ရွက်နေပြီအဲ့ခါကျတော့ကျွန်တော်က contact tracing အားကောင်းရင်အားကောင်းလို့ဒီ case ကနေဆက်လက်ပွားနိုင်နေတာကိုထင်ချုံနိုင်မှာဖြစ်တယ်ပေါ့
မြန်မာနိုင်ငံဟာ covid ကာယရောဂါပထမလှိုင်းကိုကျော်ဖြတ်နိုင်ခဲ့ပြီးဖြစ်ပေမဲ့ဒီကျော်ပြန်ဖြစ်လာနိုင်တဲ့ဒုတိယလှိုင်းအတွက်ကိုလည်းတုံ့ပြန်ဆောင်ရွက်နိုင်အောင်ပြင်ဆင်နေတယ်လို့သိရပါတယ်ပြည်သူတွေအနေနဲ့လူစုလူဝေးရှိတဲ့နေရာတွေကိုရှောင်ကျင်ပြီးတဦးနဲ့တဦးခက်ခွက်ခွာနေတာအပြင်သွားရင်နှာခေါင်းစည်းတက်တာနဲ့လက်ကိုဆက်ပြနဲ့စနစ်တကျတန့်စင်စေကြဖို့အဲ့ဒီအခြေခံအချက်တွေကိုဆက်ပြီးလိုက်နာနေဖို့လိုတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကတိုက်တွန်းထားပါတယ်ရှင်ကျွန်မကတော့စုစုပါရန်ကုန်ကနေသတင်းပေးပို့နေတာပါ
ကိုဗစ်ကရောဂါကြောင့်အခုအချိန်ထိပြန်မပွင့်နိုင်သေးပဲကျန်နေသေးတဲ့အထက်တန်းကျောင်းတွေကိုဒီသတင်းမှတ်တမ်းမှာပဲပြန်ပွင့်နိုင်ဖို့စီစဉ်နေတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအိမ်တနာထွန်းပါ။ကက်ရောဂါကြောင့်ပုံမှန်ကျောင်းပွင့်ရက်တွေထက်တစ်လလောက်နောက်ကျပြီးမှအခြေခံပညာအထက်တန်းအဆင့်ကျောင်းတွေကိုပြန်ပွင့်နိုင်ခဲ့သလိုမပွင့်နိုင်သေးတဲ့ကျောင်းပေါင်း 2,000 ကျော်လည်းပြန်နေပါသေးတယ်။ကျန်နေသေးတဲ့ကျောင်းတွေကိုတော့ကျန်းမာရေးအတွက်တတ်မှတ်ချက်တွေနဲ့ကိုက်ညီမှုရှိမရှိစစ်ဆေးပြီးတော့ဒီတစ်ပတ်အတွင်းပြန်ဖွင့်နိုင်နိုင်မယ်လို့မျှော်လင့်ထားတဲ့အကြောင်းခြေခံပညာဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတင်မောင်ဝင်းကပြောပါတယ်
။ကျန်တဲ့အကြောင်းတွေကိုဒီတစ်ပတ်ထဲမှာဖွင့်လင့်နိုင်ဖို့ဆိုပြီးတော့မှကျွန်တော်တို့ဟို COVID ကော်မတီကိုကျွန်တော်တင်ပြထားပါတယ် COVID ကော်မတီကလည်းပဲဒီတစ်ပတ်ထဲမှာပဲဖွင့်ပြမလားတော့မသိသေးဘူးပေါ့နော်
။တနိုင်ငံလုံးကအထက်တန်းကျောင်းတွေအားလုံးပြန်ဖွင့်နိုင်ဖို့ကြံ့ကြာနေရတဲ့အကြောင်းကိုလည်းဒေါက်တာတင်မောင်ဝင်းကအခုလိုပြောပါတယ်
။မှန်တော့ကျတို့ဒီကြောင်းတွေကိုအချက်80ပါ checklist နဲ့စစ်တာကကျမတွေနဲ့အားလုံးဝန်ဌာနဦးဆောင်ပြီးဖြစ်တယ်စစ်ပြီးတော့တို့ရဲ့ checklist တွေကိုတို့ရဲ့ဝန်ဌာနကိုပို့တယ်ဆရာတော်တို့စစ်တဲ့ဟာကိုတို့ရဲ့ကျမတွေဝန်ဌာနကိုတင်တဲ့အခါမှာကျမတွေဝန်ဌာနပြန်ပြီးတော့မှအဲ့ checklist တွေကိုပြန်ပြီးစစ်တယ်ဆိုတာကတော့အောက်ကစစ်တာကိုမယုံလို့တာမသိဘူးเนาะအဲ့လိုတွေစစ်တယ်စစ်ပြီးတော့မှတရားမ်းကြတော့ကွယ်ပြီးခဲ့တဲ့လာ18ရက်နေ့ဒီနေ့ဆိုတလတော်ပြည့်နေပါ18ရက်ပြီးခဲ့တဲ့18ရက်9လနေပြီးတော့မှစပြီးစစ်တာကအဲ့ဒီ2ရက်3ရက်အတွင်းမှာအကြောင်းပေါင်းက6000လောက်ကဒီမှာအေးရတယ်ဒါပေမဲ့လို့ဟလာအဲ့လိုဟိုအချိန်နေကြာနေတာပေါ့နော်အောက်ကအေးရတယ်ဆိုတော့အကြောင်းနေရာတိပြင်မယ်လို့ဟလာတရားဝင်ဖွင့်လင်းခင်မရသေးတဲ့ခါကျတော့အကြောင်းမကြောင်းသားတွေကဒီလာမဲ့တောက်ကြနေ21ရက်နေ့ဆိုလို့ရှိရင်သူများအကြောင်းနဲ့ဆိုင်ရင်တလားတီတီနောက်ကျသွားတယ်ပေါ့ဒါကြောင့်မို့အဲ့လိုမညီမျှမှုတွေမဖြစ်အောင်ဆိုပြီးတော့ဆရာတို့ကလည်းပဲပြည်ဝင်ဝင်ဌာနဘက်ကလည်းပဲဟာဒီပိုကိုဗစ်ပိုကော်မတီကိုဆရာတို့တင်ပြထားတာရှိပါတယ
်ထက်တန်းကျောင်းစုစုပေါင်း 8,180 ကျော်ရှိတဲ့အထက်ကကျောင်းပေါင်း 8,110 ကျော်ကိုစစ်ဆေးထားပြီးဖြစ်ပါတယ်အဲ့ဒီအထက်ကကျောင်းပေါင်း 6,900 ကျော်ကတော့ကျန်းမာရေးအစဉ်သတ်မှတ်ချက်နဲ့ကိုက်ညီတဲ့ကျောင်းတွေဖြစ်ပေမဲ့လက်ရှိမှာ 4,600 ကျော်ကိုသာဖွင့်ခွင့်ပေးထားပြီးတော့သတ်မှတ်ချက်နဲ့ကိုက်ညီပေမဲ့ဖွင့်ခွင့်မရသေးတဲ့ကျောင်းက2500နီးပါးကျန်နေပါသေးတယ်။အဆင့်သတ်မှတ်ချက်နဲ့မကိုက်ညီတဲ့ကျောင်းက110ကျော်ရှိပါတယ်။အလဲတန်းအဆင့်ကျောင်းတွေကိုအထက်တန်းကျောင်းတွေအားလုံးပြန်ဖွင့်နိုင်ပြီး၃ဘတ်အကြာမှာမှပြန်ဖွင့်မှာဖြစ်ပြီးအထက်တန်းကျောင်းအရေအတွက်ထပ်ပိုများတာကြောင့်စံကြာမှုတွေရှိနိုင်တယ်လို့လည်းဒေါက်တာတင်မောင်ဝင်းကပြောပါတယ
်။ဒီအထက်တန်းတော်ဒီလောက်ကြာနေပြီဆိုလို့ရှိရင်အထက်တန်း900ကျော်ကိုဆရာတို့တစ်လတော်ခုဒီနေ့ဆိုတစ်လပြည့်ပြီ
။ဟုတ်
ခုချိန်ဒီအပြည့်အဝမဖွင့်နိုင်သေးဘူးဆိုဒီတဲ့ပုံများ1000ခွဲလောက်ရှိတဲ့လေတန်းကျောင်းကိုဘယ်လိုသွားလုပ်မလဲ။နောက်2000ကျော်လောက်ရှိတဲ့မူလတန်းကျောင်းတွေလည်းဘယ်လိုလုပ်မလဲဆိုတော့ဆရာတို့ကတော့
ပြန်စိတ်လည်းပူတယ်မတစ်ဖက်ကလည်းယောဂါကိုဆရာတို့ကမလေးမစားမတီကျိုးချွန်ပြုတာမဟုတ်ဒါကိုလည်းဆရာတို့သဘောပေါက်တယ်ပြိပခဒေတာတွေမှာရှိနေတဲ့အကြောင်းတွေနဲ့လမ်းမဆက်သွယ်ရေးခက်ခဲတဲ့နေရာကအကြောင်းပေါင်း50ကျောင်းလောက်ကိုတော့ကျမကြီးတမန်ချန်နယ်ကနေမှုရှိမရှိမသိဆေးရသေးဘူးလို့လည်းတာဝန်ရှိသူတွေကပြောပါတယ်ကဲ့ယောဂါကာလဖြစ်ပေမဲ့ကျောင်းသားတွေရဲ့တင်ယူမှုအခွင့်အလမ်းမဆုံ ညာဦးစီးဌာနကတိုက်တွန်းထားပါတယ်ရှင်။ကျမအင်တနာထုံးမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
။ကျမဆုမမရှင်။တောင်ကိုရီးယားမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတကြောပြန်ပြန့်ဖြစ်လာတဲ့အတွက်ဆိုးလ်မြို့တော်အပါအဝင်နေရာတော်တော်များများမှာကန့်သတ်ချက်တွေထုတ်ပြန်လိုက်လို့မြန်မာနိုင်ငံသားတွေလည်းအထူးသတိထားနေထိုင်နေကြရတဲ့အကြောင်းကိုပြောပြပေးချင်ပါတယ်။တောင်ကိုရီးယားနိုင်ငံထဲမှာဒီသတင်းပတ်ထဲမှာပဲကမ္ဘာ့ကရုဏာကိုဗစ် -19 ကိုရိုနာဗိုင်းရပ်စ်နေ့စဉ်ကူးစက်မှုနှုန်းကစံချိန်တင်မြင့်တက်လာနေပြီးဒီဗိုင်းရပ်စ်ကူးစက်မှုကြဲကြဲပြန့်ပြန့်ပြန့်ဖြစ်လာမှာကိုကိုရီးယားပြည်သူတွေကြားစိုးရိမ်မှုတွေပိုတိုးလာတဲ့အတွက်တောင်ကိုရီးယားသမ္မတမွန်ဂျေအင်ကတော့ဆိုးမျိုးတော်တဝိုက်သတင်းနှစ်ပတ်ကြာတင်းကျပ်တဲ့ကန့်သတ်မှုတွေလုပ်သွားမယ်လို့ကြေညာလိုက်ပါတယ်။အခုလိုမျိုးတောင်ကိုရီးယားဆိုရရဲ့အထူးသတိပေးကြေညာချက်တွေကျန်းမာရေးလမ်းညွှန်ချက်တွေကိုကိုရီးယားရောက်မြန်မာနိုင်ငံသားတွေအလေးနဲ့ထားလိုက်နာကြဖို့ကိုရီးယားနိုင်ငံဆိုးလ်မြို့အခြေဆိုင်ကိုရီးယားနိုင်ငံဆိုင်ရာမြန်မာတန်ယုံကအလုသမားတန်ရာရှိဦးစိုးညီညီကတိုက်တွန်းသတိပေးပါတယ
်။ Local Transmission ဆိုတာသူတို့ဒီကိုရီးယားအတွင်းမှာပဲကူးစက်တာအများကြီးတွေ့ရတာပေါ့နော်။အဲဒါကြောင့်လဲကိုရီးယားဆိုရနေနှစ်ပတ်အတွင်းကိုဒီဆိုးအေရီးယားနဲ့ပတ်သက်တဲ့နေရာတွေလူထုတက်တဲ့နေရာတွေကိုမသွားဖို့အတွက်ကိုလည်းသူတို့ဒီကိုရီးယားတိုင်းမှာလဲထုတ်ထားလေးတွေရှိရတာပေါ့နော်။အဲ့တော့ကျွန်တော်အနေနဲ့ကတော့ဒါလုပ်သားတွေကိုပြောချင်တာကတော့ဒီကိုရီးယားဆိုရကဒီညွှန်ကြားထားတဲ့အတိုင်းလူထုတက်တဲ့နေရာတွေကိုလက်ရှိနှစ်ပတ်အတွင်းမှာပေါ့နော်အလုပ်လုပ်ဖို့သွားမယ်ဆိုရင်တော့မှပဲကျွန်တော်တို့ match တူပေါ့နော်ပြီးရင်လက်စေးပြန်လာတဲ့အခါမှာလက်စေးတာတို့ဒီတရီထားပြီးသွားလာဖို့ပေါ့နော်နောက်တစ်ချက်ကလည်းကျွန်တော်တို့တန်ယုံကနေပြီးတော့ဒီကောင်စီရေးရာကိစ္စရက်တွေပေါ့ဗီဇာတက်တန်းတူတာ CN ကိစ္စတို့ပေါ့နော်စာလိုက်ကနေပြီးတော့တစင်ပြေဖို့ပေါ့ပေါ့နော်ဒီဘက်ကလည်းလူထုတက်မှုမရှိအောင်လို့ကြီးညာချက်တွေထုတ်ပြီးတော့ကျွန်တော်တို့လှုပ်ဆောင်ပေးထားတယ်ပေါ့နော်
တောင်ကိုရီးယားနိုင်ငံမှာဒီကနေ့မှလည်းယောဂပိုးကူသူ198ယောက်ကိုအတည်ပြုခဲ့တဲ့အတွက်ကူးစက်သူ100ကျော်ရှိနေတာက၄ရက်သက်တိုက်ရှိနေပါပြီ။၄လကျော်လောက်ယောဂကူးစက်မှုတွေကြာဆင်းခဲ့ပြီးတဲ့နောက်တကြောပြန်ကူးစက်မှုတွေကြုံနေရတာကြောင့်တောင်ကိုရီးယားရောက်မြန်မာနိုင်ငံသားတွေလည်းအထူးသတိထားနေထိုင်နေကြရတယ်လို့အင်ချွန်းဒေတာဘူးဖြောင်းမှနေထိုင်တဲ့မြန်မာမျိုးသမီးဒေါ်မာလာရွှေကပြောပြပါဗျာ။ဒီ
ရက်မှာတော့လေဟိုပေါ့ဒီကူးစက်မှုကစပြီးတော့ပေါ့နော်ဆက်ဖြစ်ကြတဲ့ဆိုရင်မှုကဒီနေ့အချိန်ကြီးသတိသွားသတိလားသတိတော့နေရတာပေါ့နော်အခုဒီရပိုင်းမှာဒီဟိုကုသမှုကဒီဒီဖျားကြောင်သုံးခုကနေပြီးတော့ကုသတာတယ်လို့နောက်ပြီးတော့အခုသူတို့တွေဟိုပြီးခဲ့တဲ့ဆန်ကားရင်းနေရပေါ့နော်ဂျပန်ကနေလွတ်ပြောက်တဲ့နေ့ဆိုပြီးတော့ကိုနန်းတော်ကြီးကရင်းမြင်တော်မှာသူဆန္ဒပြပွဲတွေလုပ်ကြတယ်ဒီဆန္ဒပြပွဲတွေသွားတဲ့လူတွေဟိုကြီးစားရာစက်မိတ်ဌာနမှာစစ်လာစစ်ပါဆိုပြီးတော့သူတို့မက်ဆေ့တွေကပေါ့နော်ဖုန်းမက်ဆေ့တွေသူပေးနေတာကိုဒါမြင်နေရတယ်ပေါ့နော်ပြီးတော့ပေါ့သူတို့ရှစ်လပိုင်း9ရက်ကနေ13ရက်အထိသုံးမြနေရဖျားเจ้าရဲ့နောက်တော့ရုံအင်းမှာရှိတဲ့ဖျားเจ้าရဲ့အဲဖျားเจ้าသုံးခုကိုတွားရောက်ခဲ့သူတွေကိုစေးအမြန်လာစစ်ပါဆိုပြီးတော့သူတို့ဒီမက်ဆေ့ကနေတော့လူတွေကိုခေါ်နေတယ်ဆိုတဲ့သတင်းတွေကတော့ကြားနေရတာပေါ့နော်သိနေရတာပေါ့ဘာမှအတိုင်းဝိုင်းမှာလည်းပဲဒီဒီလေးနဲ့တော့တွားလာနေကြတာလို့တွေ့နေရတာပဲ
တကြောပြန်ကူးဆက်မှုတွေကြောင့်မလိုအပ်ရင်အပြစ်မတွားကြဘူးလူစုလူဝေးတွေရှောင်ဖို့ကိုလည်းတောင်ကိုရီးယားတာဝန်ရှိသူတွေကတိုက်တွန်းထားပါတယ်ကိုရီးယားရောက်မြန်မာနိုင်ငံသားတွေကြားမှာလည်းသတိထားပြီးသွားလာနေကြတာတွေ့ရတယ်လို့အင်ချွန်းမာနေတဲ့ကိုရန်နိုင်ထွန်းကပြောပြပါဗျ။အဲ့
တော့အချိန်တွေကတော့ဘာဖြစ်လာမလဲတော့မသိဘူးပေါ့ဒီတော့ဒီအချိန်တွေကတော့အလုံးကတော့လုံးလုံးချောချောနဲ့ဘတ်စကီတက်တာတို့ဂျန်ဒူးဆိုင်တာတို့ပို့ပြီးတော့ပြရပါတယ်ခင်ဗျာ။အခုအချိန်ကြီးကတော့ကျွန်တော်ကိုရီးယားနိုင်ငံမှာမြန်မာနိုင်ငံသားတွေကကိုဗစ် -19 နဲ့ပတ်သက်ပြီးကူးစက်မှုဆိုင်ဆိုင်ရတယ်ဆိုတော့ကျွန်တော်တို့လုံးဝမကြားမိသေးပါဘူး။ဒါလို့လည်းကျွန်တော်တို့ဒီအဲ့ဒီရဆိုတာကျူရင်းမြန်မာရဲ့ကိစ္စမဟုတ်တဲ့တော့ဘူးကိုရီးယားနိုင်ငံရရှိနေတဲ့မြန်မာနိုင်ငံသူတွေမြန်မာနိုင်ငံသားတွေအားလုံးအနေနဲ့
အမေရိကန်ပြည်ထောင်စု John Hopkins တက္ကသိုလ်ရဲ့ဒနိလာနေ့ဩဂုတ်လ18ရက်နေ့ထုတ်ပြန်ချက်အရတော့တောင်ကိုရီးယားနိုင်ငံတနိုင်ငံလုံးအတိုင်းအတာနဲ့ကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်သူပေါင်း 15,555 ဦးထိရှိနေပြီးသေဆုံးသူကတော့305ဦးထိရှိသွားပြီဖြစ်ပါတယ်ရှင်ကျွန်မဆုမွန်ပ
ါမလေးရှားနိုင်ငံမှာကပ်ရောဂါကာလအခက်ကြုံနေရတဲ့အထည်ချုပ်စက်ရုံတစ်ခုကမြန်မာလူသမား190ခုနေရပြန်ဖို့စက်ရုံနဲ့မြန်မာတန်ရုံပူးပေါင်းစီစဉ်ပေးခဲ့တဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။ COVID-19 အရေးပေါ်ကာလအသွားအလာကြီးကန့်သတ်ထားချိန်မှာအခက်အခဲကြုံတွေ့နေရတဲ့မလေးရှားနိုင်ငံပီနန်မြို့က အထက်ကျုပ်စေယုံကမြန်မာလူသမား190ကိုကွာလာလမ်ပူမြို့ကမြန်မာတန်ယုံနဲ့မလေးရှားကအထက်ကျုပ်ကုမ္ပဏီတို့ပူးပေါင်းပြီးစနေနေ့ကပဲပထမဆုံးအတုပ်ဖြစ်နေရပြန်ပို့ပေးခဲ့ကြောင်းမြန်မာတန်ယုံကိုစားပြုပြီးရိုးဟိုးမြို့ထိန်းသိမ်းစခန်းကမြန်မာတွေကိုအကူအညီပေးနေတဲ့ဥတီယာမမောင်ကပြောပြပါတယ်
ဟိုသူတို့ကုမ္ပဏီကနေပြီးတော့ဒါလိုက်ဆမ်မီယန်နဲ့ချိတ်ဆက်ပြီးပြန်ကြတာကျွန်တော်တန်ရင်ကစီစဉ်လာဆိုတာကတော့စည်ရင်းပေးထားတဲ့လူတွေစည်ရင်းပေးထားတဲ့လူတွေကျွန်တော်တို့ပုံမှန်ပြန်ပို့နေတာပေါ့19ရက်နေ့တည်းရှိတယ်26ရက်နေ့တည်းရှိတယ်အခုဒီအထည်ကျုပ်စက်ရုံကတော့ဟိုဟာနေ22ရက်နေ့တည်းထပ်ရှိသေးတယ်အဲဒီ22ရက်နေ့တည်းကကျွန်တော်တို့ဟိုဘာကောင်းလို့အခု25ရက်နေ့တည်းနဲ့22ရက်နေ့တည်းကသူတို့ကုမ္ပဏီကပဲစီစဉ်တာသူတို့ကုမ္ပဏီကနေပြီးတော့ဒီအလုပ်အခိုင်ခွင့်လမ်းတွေမကောင်းတာလည်းပါမှာပေါ့ဟုတ်ကဲ့ဒါလည်းကြံပို့တာ
မလေးရှားနိုင်ငံရောက်အထောက်ထားတဲ့မြန်မာနိုင်ငံသားတွေနဲ့အကြောင်းမျိုးမျိုးကြောင့်မလေးရှားနိုင်ငံမှာရှိတဲ့ထိသေးစခန်းတွေမှာဖမ်းဆီးထိသိမ်းခံရတဲ့မြန်မာနိုင်ငံသားတွေကိုနိုင်ငံသားဖြစ်ကြောင်းအထောက်ထားတွေစီစစ်ပြီးမြန်မာနိုင်ငံကိုကယ်ဆယ်ရေးလေယာဉ်တွေနဲ့ပြန်လည်ခေါ်ဆောင်နိုင်ရေးအတွက်နိုင်ငံခြားရေးဝန်ကြီးဌာနရဲ့လမ်းညွှန်ချက်နဲ့ကွာလာလမ်ပူမြို့ကမြန်မာတန်ယုံကဆက်လက်ပို့ဆောင်ဖို့စီစဉ်နေတယ်လို့လည်းနေပြည်တော်ကသတင်းထုတ်ပြန်ခဲ့ပါတယ်။ထိသိမ်းစခန်းတွေကမြန်မာနိုင်ငံသားတွေပြန်ပို့နိုင်ရေးနဲ့ပတ်သက်လို့ဦးတီယာမောင်မောင်ကတော့အခုလိုပြောပြပါတယ်
အဲ့ဒါလည်းအခုဟိုနှစ်နိုင်ငံညှိနှိုင်းပြီးတော့အများဆုံးပြန်ပို့နိုင်အောင်တော့ကြိုးစားနေတယ်။ဒါပေမဲ့လောလောဆယ်အနေထားကလည်းဟိုကံပေါင်း12ခုရှိတဲ့ခါကျတော့ကျွန်တော်တို့ဘယ်ကန့်ကိုဟိုပထမပို့မယ်ဘယ်ကန့်ကိုဒုတိယပို့မယ်ဆိုတဲ့ဟာကတော့ဟိုအတိအကျဟိုကျွန်တော်တို့အတိအကျမသိရသေးဘူးပေါ့
။ခမန်းကျင်းမြန်မာနိုင်ငံသား9သိန်းခွဲလောက်လှုပ်လှုပ်ကန်နေတဲ့မလေးရှားနိုင်ငံမှာကက်ယောဂါကာလကန့်သက်ချက်တွေကြောင့်အလုံးကိုင်းတဲ့စားဝတ်နေရေးအခက်အခဲတွေကြုံတွေ့နေရတာပါ။ကက်ယောဂါကာလအခက်အခဲတွေကြားမှာပဲမြန်မာနိုင်ငံသားတွေတဲကကိုကိုကိုအဆုံးစီရင်ခဲ့သူ14ဦးရှိခဲ့တယ်လို့နေရပြန်ဖို့တရားမဝင်နီလန်းနေတဲ့ကျိုးပန်းရာကနေဖမ်းဆီးခံရသူတွေလည်းအများအပြားရှိနေပါတယ်ရှင်။ကျမမအေးမှာပ
ါ။ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။
ကျင်းတဲ့ပတ်တဲ့21ရာစုပင်လုံညီလာခံကျင်းပရမှာအရေးပါတဲ့သဘောတူညီချက်တွေချုပ်ဆိုဖို့ညီမန်းထားပေမဲ့ငင်းချမ်းရေးလုပ်ငန်းစဉ်မှာအဖို့အထစ်တွေရှိနေစေဖြစ်တာကိုအစိုးရနဲ့တက်မတော်တာဝန်ရှိသူတွေကိုယ်တိုင်ပြောဆိုနေကြတာတွေတွေ့နေရတဲ့အကြောင်းဒီတစ်ပတ်သတင်းတော်မှတ်စုအစီအစဉ်မှာတင်ပြပါမယ်။ကျွန်တော်မိုးစောပါ။တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကငင်းချမ်းရေးလုပ်ငန်းစဉ်ကိုအင်တိုင်းအားတိုင်းလုပ်နိုင်ဖို့အတွက်တက်မတော်ကဆောင်ရွက်ခဲ့ပေမဲ့ငင်းချမ်းရေးကိစ္စတွေကိုဥဆောင်ဆောင်ရွက်နေတဲ့အမျိုးသားပြည်နယ်တင့်မြက်ရေးနဲ့ငင်းချမ်းရေးဘူဌာန NRPC ကအကောင့်ထဲမဖော်နိုင်ခဲ့ဘူးလို့ရုရှားနိုင်ငံထုတ် Politic Magazine နဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုခဲ့တာပါဒီသတင်းကိုဒီလ6ရက်နေ့ထုတ်မြောက်ရီသတင်းစာမှာဖော်ပြခဲ့တာလည်းဖြစ်ပါတယ်နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်ထေကငင်းချမ်းရေးလုပ်ငန်းစဉ်ကြန့်ကြာမှုဟာ21ရာစုပင်လုံးဒုတိယနဲ့တတိယအစည်းအဝေးအပေါ်မှာအခြေခံပြီးဖြစ်လာရတဲ့အကြောင်းကိုဒီလ12ရက်နေ့ကကျင်းပတဲ့နေပြည်တော်သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုပါတယ
်။ဒုတိယအစည်းအဝေးမှာကျွန်တော်ထက်လော့ဖြစ်သွားတယ်။ထက်လော့ဖြစ်သွားတယ်။တတိယအစည်းအဝေးကျအဲ့ဒါကိုမဆွေးနွေးနိုင်ဘူး။အဓိကအဖြစ်ဘာလဲဆိုတော့ကိုပိုင်ပြဌာန်းခွင့်နဲ့ကွန်ပျူတာရေးကိစ္စတွေပေါ့နော်ဒီကိစ္စတွေဒက်လော့ဖြစ်သွားတယ်နောက်ညီလာခံမှလည်းမပြေလည်ဘူးမပြေလည်တော့ကျွန်တော်တို့ပြန်ပြီးတော့စဉ်းစားရတယ်ပေါ့နော်နှစ်ဖက်လုံးကစဉ်းစားရတယ်နောက်ဆရာတို့လည်းမှတ်မိလိမ့်မယ်2018နိုဝင်ဘာမှာအာဆီယံဆက်နဲ့ KNU ကစတိတ်မန့်ထွက်တယ် KNU ကဒီငင်းငင်းဆွေးနွေးမှုတွေကနေပြီးတော့ပါဝင်ခြင်းကနေရပ်ဆိုင်ထားတယ်ဆိုတာထွက်တယ်အာဆီယံဆက်က GMCC ဝေးတွေကပါဝင်ခြင်းကနေရပ်ဆိုင်တယ်ဆိုထွက်တယ်အဲ့ဒါတွေကဘယ်ဟာနေထွက်လာလဲဆိုကျွန်တော်တို့နေပြည်တော်ရွှေဆိုင်မှာကျင်းပပြုလုပ်တဲ့ template stand ပေါ့နော် NC link တစ်ပြည့်အဲ့ဒါနေဆက်ဆက်ပြီးတော့ဖြစ်လာတယ်
ကီမျိုးသားစည်းရုံး KNU နဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS ကငင်းချမ်းရေးလုပ်ငန်းစဉ်တွေမှာပါဝင်တာကိုယာယီရပ်ဆိုင်းလိုက်တဲ့နောက်တနည်းနှစ်ကြိမ်ကျင်းပရမယ်21ရာစုပင်လုံးစည်းဝေးဟာလည်းနှစ်နှစ်လောက်ရပ်ဆိုင်းခဲ့ရတာပါ ဒီလိုရဆိုင်သွားတဲ့အခြေအနေကိုပိုအမျိုးသားလူမျိုးရေးအဖွဲ့ဒူဩက္ကဋ္ဌဦးခွန်မြင့်ထွန်းကလည်းအခုလိုပြောပါတယ
်ဒီကတော့ကျွန်တော်ဒီဒုတိယပင်လုံမှာကဒေယာစတယ်လို့ပြောရမှာဖြစ်ပါတယ်ဒုတိယပင်လုံမှာကျွန်တော်တို့နိုင်ငံရေးဆွေးနွေးဖို့သဘောတူညီချက်တွေရဖို့အဲ့တော့ကိုယ်ပိုင်ပြဋ္ဌာန်းခွင့်နဲ့ပတ်သက်တာဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရေးဆိုင်ရာဒီလိုသဘောတူညီချက်တွေရဖို့ဟိုကကျွန်တော်တို့တော်တော်ကိုသဘောတူပြီးသားဖြစ်နေလောက်ပြီးအဲ့ဒီအချိန်ခါမှာဒါအစိုးရတက်မတော်ဘက်ကနေပြီးတော့ဒီကျွန်တော်တိုင်းသားဒီဘက်ကိုတောင်းဆိုတာခွင့်မထွက်ရေးဆိုတဲ့ဟာဟိုဘောနော်ဒါထုတ်ဖို့ပြောကြဖို့ပေါ့ဒီလိုမျိုးတွေအဲတခုတည်းသောတက်မတော်ကိစ္စဆိုတာဒီလိုမျိုးကိစ္စဆွေးနွေးလာတဲ့အခါမှာကျွန်တော်ဆွေးနွေးမှုတွေကအဲ့ဒီအရစပြီးတော့ပါကျွန်တော်တို့တစ်ဖက်နဲ့တစ်ဖက်ထစ်ငေါ့မှုဟာစဖြစ်တယ်လို့ပြောရမှာဖြစ်ပါတယ်
27ရာစုပင်လုံးတတိယအစည်းအဝေးနောက်မှာတော့တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုတွေကျဆင်းလာခဲ့တယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအကြားမှာလည်းအမြင်တွေကွဲပြားတာတွေဖြစ်ခဲ့တယ်လို့ဆိုပါတယ်ဒီအချိန်မှာ NRPC ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုတပွဲချင်းလိုက်ဆွေးနွေးတာတွေရှိတယ်လို့ NCA လက်မှတ်ထိုး10ပွဲနဲ့ဆွေးနွေးတာနောက်တိုက်ပွဲဖြစ်ပွားတာတွေရပ်ဆိုင်းဖို့အတွက် NCA စာချုပ်ပါအချက်တွေကိုပြန်လည်ဆွေးနွေးတာ Federal အခြေခံမှုရရှိရေးအတွက်ဆွေးနွေးတာဖွံ့ဖြိုးရေးလုပ်ငန်းတွေကိုပူးပေါင်းဆောင်ရွက်တာစတာတွေလှုပ်ဆောင်ပြီးနှစ်ဖက်ယုံကြည်မှုပြန်လည်တည်ဆောက်ခဲ့ရကြောင်းဦးစော်ထေးကပြောပါတယ
်ပြောရရင်တော့ဒါဘသူဘသူကြောင့်လို့ကျွန်တော်အပြစ်မတင်ဘူး NCA လမ်းကြောင်းရပ်တက်ပြီးဖြစ်သွားတယ်ဖြစ်သွားတဲ့အချိန်ကနေပြီးတော့ NCA လမ်းကြောင်းမဟုတ်ပြန်ရောက်လာအောင် NRPC ကလုပ်ခဲ့တာဖြစ်တယ်အဲ့ဒါလေးတော့ကျွန်တော်ကဟိုရှင်းရှင်းလင်းလင်းပြောချင်တယ်ဒီအတွက်ချိန်ယူရတယ်
ဒီလဆင်းရဲနေမှာတော့27ရာစုပင်လုံးသရုတ်တအစည်းအဝေးမှာချုပ်ဆိုမဲ့ပြည်တော်စုသဘောတူစာချုပ်အစိအပိုင်းသုံးကိုအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေညှိနှိုင်းနိုင်ခဲ့ကြပါတယ်23ရက်နေ့မှာ JICM ခေါ် NCA အပြည့်အစာချုပ်အကောင့်ထဲပေါ်မှုဆိုင်ရာညှိနှိုင်းအစည်းအဝေးကပြည်တော်စုသဘောတူစာချုပ်အစိအပိုင်းသုံးကိုအတည်ပြုခဲ့ပြီးဒီအစည်းအဝေးအဖွင့်မိန်ခွန်းမှာ NRPC ရဲ့ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကအခုလိုတုံ့တက်ပြောဆိုပါတယ်
ညီညာရေးနဲ့ပတ်သက်ပြီးအစည်းအဝေးတွေခေါ်လို့မရတွေ့ဆုံဖို့ညီတိုင်းလို့မရတဲ့အချိန်ကြီး NCA လမ်းကြောင်းများဆိုင်းသွားရတဲ့အချိန်ကြီးကနေဒီကနေ့ဆိုရင်27ရာစုပင်လုံးညီလာခံကိုကျင်းပနိုင်တဲ့အနေအထားကိုရောက်လာပါပြီဒါလည်းပဲမကပါဘူးနိုင်ငံရေးသဘောတူချက်တွေရယူနိုင်တဲ့အနေအထားကိုရောက်ရှိလာခဲ့ပါပြီဒါလည်းမကသေးပါဘူးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအမျိုးသားပြန်လည်ရင်ရစေရေးနဲ့ညီညာရေးအတွက်ရှေ့ဆက်ပြီးတလားပြီးတလားတစ်ဆင့်ပြီးတစ်ဆင့်ပေါ်ဆောင်နိုင်မဲ့အဆင့်လိုက်အစီအစဉ်တစ်ခုကိုရယူနိုင်တဲ့အနေအထားကိုရောက်ရှိခဲ့ပြီဖြစ်ပါတယ်
စာချုပ်မူကြမ်းရရှိဖို့ပါဝင်ဆွေးနွေးသူတွေကတော့လာမယ့်27ရာစုပင်လုံးသရုတ်တအစည်းအဝေးမှာပြည်တော်စုသဘောတူစာချုပ်အစိအပိုင်းသုံးကိုချုပ်ဆိုနိုင်မယ်ဆိုရင်ငင်းချမ်းရေးလုပ်ငန်းစဉ်ဟာအလားအလာပိုကောင်းလာနိုင်တယ်လို့သုံးသပ်ကြတွေရှိနေကြောင်းကိုဒီတစ်ပတ်သတင်းတောက်မှတ်စုအစီအစဉ်ကနေတင်ပြလိုက်ရပါတယ်ကျွန်တော်မိုးစောရန်ကုန်ကသတင်းပေးပို့တာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမတင်ကြီးထိုက်ပါအပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်ကိုဗစ် -19 ရဲ့ရိုက်ခတ်သက်ရောက်မှုတစ်ခုကတော့ချင်းတောင်တန်းကစပြစ်စိုက်ပျိုးထုတ်လုပ်သူတွေဈေးကွက်မရှိတော့တဲ့အခြေအနေနဲ့ရင်ဆိုင်နေရတာပဲဖြစ်ပါတယ်ဈေးနှုန်းကထက်ဝက်ကျော်ကျသွားတဲ့အခြေအနေမှာအဝယ်မရှိသလိုတည်ယူပို့ဆောင်ရေးအတွက်လည်းအခက်တွေ့နေတဲ့ချင်းပြည်နယ်ကစပြစ်စိုက်တောင်သူတွေနဲ့မေးမြန်းပြီးဒီသတင်းပတ်စီးပွားရေးကဏ္ဍမှာတင်ပြထားပါတယ်ရှင်ချင်းတောင်တန်းကစပြစ်ဆိုင်တောင်သူခေါင်းပေါင်ကဒီနှစ်ဈေးကောင်းမရတဲ့အပြင်တွားရည်လာရည်ကလည်းခက်တယ်လို့အခုလိုပြောလာပါတယ
်အခုကကကြောကကြောင့်လုံးဝမယောင်ယောင်းလို့မရဘူးဖြစ်နေတာဟိုပြီးခဲ့တဲ့နေ့တုန်းကဆိုရင်တပိတ်တာ1500လေဒီနှစ်ဆိုရင်900လောက်ကြီးကျသွားတာလေပြီးရင်လူအခလည်းလူအခလည်းမတတ်နိုင်ဘူးပြီးရင်ကျန်ကြီးကကားလားလည်းမပေါ့ဆိုင်ကလားလည်းမပေါ့ဆိုတော့ကိုယ်တိုင်ပဲထားနာဘူးအဲ့တော့ဘယ်လိုမှလုံးလုံးမရဘူးဖြစ်နေတာ
ဆိုတော့အခုဒီဝိုင်းထုတ်ဖို့လုပ်နေတယ်ပြောပါတယ်အဲ့တော့ဝိုင်းထုတ်တော့ရောဒီစပြစ်တွေအကုန်လုံးသုံးနိုင်ပါလားရှင
်ဝိုင်းထုတ်ဖို့ကဝိုင်းထုတ်မယ်ဆိုရင်ကိုယ်တော့ကိုယ်နိုင်တယ်ဒါပေမဲ့ရောင်းမဲ့နေရာမရှိဘူးဖြစ်နေတာဝိုင်းထုတ်ရင်တော့တပိတ်က1500ကျော်တော့ရတယ်သူတို့ကတပိတ်တာကျရင်တပလင်းကွေးထွက်တယ်လေ တပလင်းကြိုင်ရောက်တဲ့သူတွေကတပလဲကိုဒီကနေ3000လောက်နဲ့ပြန်ရောက်တာ ਉਹ
ဆိုတော့ဒီ why ထုတ်မယ်ဆိုလို့ရှိရင်တော့အခုချက်ချင်းတော့ပိုက်ဆံမရဘူးပေါ့နည်းနည်းတော့စောင့်ရမှာပေါ့နော
်အဲ့လေအနည်းဆုံးတစ်နှစ်လောက်ပေါ့
ဒီအခုအစိုးရကတောင်သူတွေကိုချင်းဝေပေးပါတယ်အဲ့ဒါခေါင်းပေါင်တို့ချင်းဝေရပါသလ
ားမရဘူးဘာမှမရဘူ
းချင်းတောင်တန်းမှာရိုးရာစပြည့်ဝိုင်းထုတ်ပေမဲ့ဝယ်လိုအကမတည်ကြပါဘူးစပြည့်ချန်တွေအတိလှိုင်လှိုင်ပေါ်ချိန်မှာဝိုင်းထုတ်ပြီးဈေးခွက်ရှာဖို့ကြိုးစားနေတဲ့ဆာဘိုရီလုပ်ငန်းစုကစပြည့်တောင်သူတွေနဲ့အကျိုးတူလုပ်နိုင်ဖို့စီစဉ်နေတာပါဆာဘိုရီလုပ်ငန်းစုကမိုက်ကယ်ဆွန့်တက်ကိုမေးမြန်းချိတာမှာတော့
အခုပန်ဒမစ်ကာလမှာကြတော့ဟိုအခါတိုင်းဝယ်တဲ့လူတွေကအဲ့လောက်မဝယ်နိုင်ဘူးတိုးတိုးမှဖြိုးအားမရှိဘူးပေါ့နော်ဆိုတော့သူမဝယ်တဲ့ခါကျဈေးတွေကထိုးကျသွားတယ်အဲတိတိမာဆိုလို့တိတိမြုပ်ပေါ်ပေါ့လေမြုပ်ပေါ်ဈေးမှာဆိုလို့ရှိရင်ဟိုတပိတ္တကို800လောက်ကြီးကိုဖြစ်သွားတယ်ဆိုတော့တပိတ္တ800ဈေးမှာရောင်းတဲ့ဟာကရွာမှာကြတော့တပိတ္တ4-500လောက်ပေးမှပြောသူဟိုတန်တာကကြီးရှိမယ်သူရှင်အဲ့ဒီဟာကိုရောင်းတဲ့လူရဲ့ခံစား권ရှိနေဆိုအဲ့လောက်ဟိုပါပေါ့နော်တောင်တူကတော့400-500လောက်ပဲကြားတဲ့နေသားဖြစ်သွားတယ်ပေါ့နော
်ဟုတ်ကဲ့ဆိုတော့အခုဒီဝိုင်းထုတ်မယ်ဆိုတဲ့ခါရောက်တော့နီးပညာရောက်တော့ဘယ်လိုလုပ်ပါလဲဒီဆပ်ပိုးရင်းနေနဲ့
ဒီဒေသန္တရနီးပညာနဲ့ပေါ့လေဟိုတစ်စည်းလုံးကမထည့်ပဲနဲ့အာသူဟိုတစ်ပြစ်ပေါ်မှာပါလာတဲ့ဟိုတစ်စည်းနဲ့ပဲကျွန်တော်ဟိုဖာမန်ဒေးရှင်းလုပ်ပြီးမှလုပ်တဲ့နီးပေါ့နော်အဲ့ဒီနီးနဲ့လုပ်တယ်ဒါပေမဲ့အဒီနေ့ကကြတော့ကျွန်တော်တို့ဟိုသူများ branding ကိုလည်းလုပ်ချင်တယ်နောက်တစ်ခါမှသူများကိုလည်းကျွန်တော်ဟိုပေါ့ pre-order လုပ်ချင်တယ်နောက်တစ်ခုကကျွန်တော်ချင်းတော်စပစ်ဝိုင်ဆိုတဲ့ဟာလည်းနာမည်တစ်ခုတက်လာအောင်လုပ်ချင်တော့ဟိုဒေသနာနီးနဲ့မဖြစ်တော့ဘူးပေါ့နော်မဖြစ်တော့ဘူးဆိုတော့ကျွန်တော် online မှာဟိုလုပ်တယ် race လုပ်လိုက်တဲ့ခါကျတော့ဟိုတချို့လူတွေကကျွန်တော်မှာစာအုပ်ရှိတယ်အဲကျွန်တော်မှာဒီ video ခွေးတွေရှိတယ်အဲဘယ်တစ်ခုမေးလိုက်ပါပေါ့နော်တယောက်ဆိုလို့ရှိရင်သူ Italy ဝိုင်လုပ်တဲ့လူတွေနဲ့လုပ်ဘူးရဲ့သူဟိုကူညီပေးမယ်သူမှသူအဲ့လိုမျိုးအများကြီးပေါ့နော်ကျွန်တော်တို့အကြံဉာဏ်ပေးတယ်ဘယ်လိုလုပ်ရမယ်ဘယ်လောက်ထည့်ရမယ်ဘယ်လိုတဲ့ချိန်မှာစာကြည့်ပါတိတ်တိတ်ကိုကျွန်တော်တို့ကူညီပေးကြတယ
်ဟုတ်ကဲ့ဆိုတော့ဒီချင်းတောင်ကရောက်တော့ဒါတကယ်လို့ဝိုင်းထုတ်မယ်ဆိုရင်အေးတာယာတို့ဘာလို့လို့စီးပွားဖြစ်ထုတ်နိုင်တဲ့အနေအထားရောရှိပါသလား
ကျွန်တော်တို့မှာကုန်ကျန်းကတော့တော်တော်လေးရှိတယ်လို့ပြောရမယ်ပြောဒီဘက်မှာဝိုင်း consumption ကလည်းတောက်လျှောက်ရှိခဲ့တယ်ပေါ့နော်ဒီချင်းကတော့ကျွန်တော်ဟိုဘယ်လိုပြောမလဲရှိတဲ့လူကြီးတွေရဲ့ 95% တော်လောက်ကခရီးရန်ဖြစ်တာဟုတ်ဆိုခရီးရန်ဖြစ်တဲ့ခါကျတော့ခရီးရန်မှာကကျွန်တော်ဒီပွဲတော်ပေါ့နော်ဟိုပွဲတော်ကအမြဲတမ်းဟိုလုပ်ရတယ်ဒီပွဲတော်မှာတုံးတဲ့ဝိုင်ကဒီ yeast မပါတဲ့စပစ်ဝိုင်ကိုတောက်လျှောက်ဟိုသူတို့တုံးလာတော့စပစ်ဆိုင်တဲ့ culture တော့ရှိတယ်ကုန်ကျန်းကတော့ရှိတယ်အဲ့လိုမျိုးတေချာတာလုပ်မယ်ဆိုလို့ရှိရင်ဒီဝိုင်ဟိုစပစ်ဝိုင်စပစ်ပေါ့လေဝိုင်စပစ်ဆိုင်ကျင်တဲ့လူတွေကလည်းဟိုရှိတယ်ဟိုဆိုင်နိုင်တယ်ပေါ့နော်နေရာလည်းရှိတယ်သူတို့ဤပညာဆိုင်တဲ့ဤပညာလည်းရှိတယ်ဒါပေမဲ့အခုလိုဟာမျိုးတွေကုန်ကျစ်ထွက်တမြကုန်ကျန်းကဟိုရောင်းလို့မရဘူးအဲ့လိုမျိုးဈေးနေခံရတာရောင်းလို့မထွက်တာဝယ်မဲ့လူမရှိတာမျိုးတွေကြုံလာတဲ့ခါကျတော့သူတို့ကမချဲ့ရဲဘူးပေါ့နော်တိတိကျကျဒီဘက်ကလည်းဟိုတစ်နှစ်ကိုဘလောက်ပဲနှစ်တန်ဝယ်မယ်အဲ့လိုမျိုးရှိတယ်ဆိုလို့ရှိရင်သူတို့ဘက်ကတော့ဟိုချဲ့ပြီးမှဆိုင်ဖို့က ready ရဲ့
ဟုတ်ကဲ့ရှင်အဲ့တော့အခုအစိုးရဘက်ကဒီစိုက်ပျိုးရေးသမားတွေနောက်တစ်ခုဒီအသေးစားအလတ်စားလုပ်ငန်းရှင်တွေကိုဒီကိုဗစ်ချင်းငွေဆိုပြီးတော့ထောက်ပံ့နေရရှိပါတယ်ဒီချင်းပြည်နယ်ဘက်ရောအခုစပြစ်တောင်သူတွေဘက်ရောရတာရှိပါသလား
အခုဒီနေရာပိုင်ဆိုင်မှုဥပဒေကလည်းနေရာဥပဒေကလည်းကြောင်းလဲလာတဲ့ခါကျအရင်တော့ဘိုးဘွားပိုင်ဆိုတာရှိသေးတယ်အခုဥပဒေအစ်စ်မှာဆိုလို့ရှိရင်ဘိုးဘွားပိုင်ဆိုတဲ့ဟာကလုံးလုံးမပါမလာတော့ဘူးပေါ့နော်အဲ့လိုဖြစ်တဲ့ခါကျတော့တကူဖြစ်မှဆိုလို့ဒီမှာကျွန်တော်တို့ site ဟို coffee site ထားတဲ့အခင်းတွေကိုဟိုကျွန်တော်ပုံစံခုနှစ်ပေါ့လေဒီအခွင့်ဆောင်ဖို့အတွက်ကိုကျွန်တော်တို့စူးစမ်းပါတယ်အာစူးစမ်းပြီးမဲ့အခုဆိုရင်တစ်နှစ်တောင်ကျော်သွားပြီပေါ့နော်အခုထိကျွန်တော်တို့ဟိုပုံစံခုနှစ်ကိုလည်းပေးတယ်ဆိုတဲ့ဟာလည်းမလာဘူးဟိုကျွန်တော်တို့တင်ထားတဲ့စာအလဲဘယ်ရောက်တယ်ဘာလုပ်နေတယ်ဆိုတဲ့ဟာလည်းမကြားဘူးเนาะမေးလိုက်လို့ရှိရင်ဒါ on process လုပ်နေတော့လို့ပဲလို့ဖြေတယ်ဆိုတော့ခုနချင်းွေဘန်ချင်းွေတွေရှောက်မယ်ဆိုလည်းဒီခုနပိုင်ဆိုင်မှုပေါ့လေဒီအချင်းကခုဟာဟုတ်ပါတယ်ဆိုတဲ့အစိုးရထုတ်ပေးတဲ့လက်မှတ်တွေကလိုတယ်ပေါ့ဆိုတော့ခုဟာအဲ့ဒီလက်မှတ်တွေကလည်းမရှိတဲ့ခါကျတော့ဘာချင်းွေမှလည်းကျွန်တော်ရှောက်လို့မရတဲ့အနေအထားပေါ့เนาะအဲ့တော့ခု pandemic အတွက်တီးတက်လုပ်တဲ့ဟာလည်း ဘယ်လိုပြောမလဲဒီ cycle နေသေးဟိုအခင်းနေတော့ကတိတ်ပြီးမှမရဘူးထင်ပါတယ်ဟိုကျွန်တော်တကယ်ချင်းတယောက် coffee ပေါင်သူတယောက်ဒီ main ဘက်ကလည်းသူဟိုစူးစမ်းကြည့်တယ်သူ့မှာလည်း SME license လည်းရှိတယ်အဲ့ဒါနဲ့လည်းစူးစမ်းကြည့်တယ်အဲဆိုသူလည်းမရဘူးပေါ့နော်ဆိုတော့ကျွန်တော်အနေနဲ့ကတော့အစိုးရကိုတိတ်ပြီးအားမကိုးချင်ဘူးအားမကိုးချင်တော့ဘူးပေါ့နော်
VOA မြန်မာပိုင်းရဲ့ blogger တွေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်ပါမှာစိတ်ခံစားမှုရှိနေသူတွေရင်ဖွင့်ဖို့လိုအပ်နေသူတွေအတွက် text chatting လုပ်ပြီးတော့ရင်ဖွင့်လို့ရနိုင်တဲ့မီးပြားတိုင်းဆိုတဲ့ mobile app တစ်မျိုးမြန်မာနိုင်ငံမှာရှိပါတယ်။ကိုယ့်ရင်ထဲသိမ်းထားခြင်းတဲ့အကြောင်းအရာတွေကိုရင်ထဲပေါ်သွားအောင်ရင်ဖွင့်နိုင်ဖို့အတွက်ကိုယ်ဘယ်သူဘဝဖြစ်တယ်ဆိုတာပြောပြစရာမလိုပဲပြောပြနိုင်မယ့်နေရာဖြစ်ပါတယ်။အသက်18နှစ်ပြည့်ပြီးသူဖြစ်ရမယ်လို့အရင်ကသတ်မှတ်ထားပေမဲ့COVID-19 ကရောဂါကြောင့်2020ကျွန်လာတွေကစပြီးတော့စိတ်ပိုင်းဆိုင်ရာပံ့ပိုးမှုလိုအပ်နေတဲ့ဆယ်ကျော်သက်တွေကိုပါကူညီနိုင်ဖို့အတွက် Save the Children အဖွဲ့နဲ့ပေါင်းပြီးတော့အသက်15နှစ်ကနေစပြီးရင်ဖွင့်နိုင်အောင်စီစဉ်ထားပါတယ်။တပတ်9ရက်နေ့တိုင်းညနေ6နာရီကနေ10နာရီအထိချက်တင်လို့ရင်ဖွင့်နိုင်မယ်။မီးပြားတိုက် Mobile App နဲ့ပတ်သက်လို့အသေးစိတ်ကိုမီးပြားတိုက်ရဲ့ Junior Project Manager မတ်ဖူးပွင့်မောင်ကအခုလိုရှင်းပြပါဗျ
။မီးပြားတိုက်ဆိုတာကြောင့်ညီမတို့ဒီ Emotional Support ပေးတဲ့ Platform တစ်ခုပေါ့နော်။ညီမတို့ဒီအထူးကျန်တာပဲဖြစ်ဖြစ်ဝမ်းနည်းတာဒီဘယ်သူမှရင်ဖွဲ့စရာမရှိဘူးလို့အဲ့လိုမျိုးခံစားနေရတဲ့အခါမှာပေါ့နော်။ညီမတို့ရဲ့ဒီ Train Peer Listener တွေရှင်မှာရင်ဖွင့်လို့ရပါတယ်ပေါ့နော်။ဟိုမီးပြားတိုက်ကပေါ့နော်။ဒီ Mobile App တစ်ခုဖြစ်တယ်ပေါ့နော်။အဲ့ဒါကညီမတို့ကပြီးတော့အခမဲ့ဖြစ်တယ်။ပြီးတော့ဒီ one to one private chat ပေါ့နော်ညီမတို့ဒီ privacy ရတဲ့လုံခြုံမှုရှိရပေါ့နော်ပြီးတော့ဒီညီမတို့ကဒီ anonymous ပေါ့နော်ညီမတို့ဒီဘသူကညီမတို့ရှိကိုလာစကားပြောနေပါတယ်ဆိုတာကိုမသိရဘူးပေါ့နော်ဒီနောက်ဦးနှစ်ဖက်ပေါ့နော်ဒီနားထောင်သူဘက်ကရောဒီသုံးဆွဲသူအနေနဲ့ရောနောက်ဖက်စလုံးကညီမတို့ကိုယ့်ရဲ့ဆက်လက်ကိုပေါ်ပြထားခြင်းမရှိဘူးပေါ့နော်ဟိုနားထောင်သူဆိုလို့ရှိရင်လည်းသူ့ရဲ့ဒီ nickname ပေါ့နော်သူ့ရဲ့ဒီအမည်ဟုတ်ကိုပဲဟိုသိရတယ်ပေါ့နော်ဒီသုံးဆွဲသူအနေနဲ့ကြာတော့ဘာမှညီမတို့ကိုရေးချက်လက်ပေးပြန်မလို့ပေါ့နော်ဟုတ်
အဲ့နားထောင်နေသူတွေကရောဘလို့လူမျိုးတွေကနားထောင်ပါလဲဒီလိုမျိုးဟိုအကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ဒီလိုကြွန့်ကျင်တဲ့လူတွေကနားထောင်ပေးနေတာလားဘလို့လူမျိုးတွေကနားထောင်ပြီးတော့ဟိုတုံ့ပြန်ပြီးတော့ဖြေပေးနေတာပါလဲရှင့်
နားထောင်သူတွေကဒီ train or လေ့ကျင့်ပေးထားတဲ့သူပေါ့နော်ဒီသေချာစာနာနားထောင်ပေးနိုင်တဲ့သူပေါ့နော်ညီမတို့ဒါ train peer listeners ပေါ့ဟုတ်ညီမတို့မိပြတိုင်းမှာဒီလာစင်ပေါ့နော်ဒီ peer listener သင်တန်းနေရှိရပေါ့နော်ဟုတ
်အဲ့တော့အဲ့လိုမျိုးလာပြီးတော့စကားပြောလို့ရတယ် chat လုပ်လို့ရတယ် chat လုပ်လို့ရတယ်ဆိုတော့ဘယ်လိုမျိုးပေါ့နော်ကိုယ့်ရဲ့စိတ်ခံစားချက်ဘယ်လိုမျိုးဖြစ်နေတဲ့လူတွေကလာပြီးတော့ပြောလို့ရတယ်ဆိုတာကိုလည်းရှင်းပြပါလားရှင်
ဘလိုပဲအကြောင်းအရာဖြစ်ဖြစ်တော့ညီမတို့ရှင်မှာရင်ဖွင့်လို့ရရပေါ့နော်ဟုတ်ဟိုတော်တော်များများတော့ဒီပေါ့နော်တယောက်ဟိုအထီးကျန်တဲ့လူပေါ့နော်အထီးကျန်တဲ့လူတော့မဝမ်းနည်းနေတဲ့သူပြီးတော့ဒီစိတ်ဖြည့်ဆည်းမှုတွေများနေတဲ့သူပေါ့နော်ဟုတ်အဲ့လိုမျိုးလူတွေကလာရင်ဖွင့်ကြရှိပါရှင်ဟုတ်တဆန်ရှင်အောင်ဆိုလို့ရှိရင်တစ်ခါချက်လို့ရှိရင်ညီမတို့15မိနစ်ပေါ့နော်15မိနစ်ပြည့်သွားလို့ရှိရင်ကြာညီမတို့ဒီ timer လေးပေါ်တယ်ပေါ့နော်chat ကပြီးသွားတယ်ပေါ့ဟုတ်ကိုကဒီနားထောင်သူနဲ့ပဲစကားပြောလို့အဆင်ပြေတယ်ဆိုလို့ရှိလို့ရှင်အဲ့ဒီဟိုနားထောင်သူကိုပဲပြန်ရွေးလို့ရတယ်ရှင်အဲ့လိုမျိုးနဲ့ညီမတို့တချို့ဒီသုံးဆွဲသူတွေဆိုလို့ရှင်ဒီ listener တယောက်တည်းနဲ့ပဲဟို chatting 4 session လောက်ပေါ့နော်အဲ့လိုသွားရရှိရရှင်
အဲ့တော့လာပြောကြတဲ့လူတွေကရောသူတို့ရဲ့ပေါ့နော်ခံစားချက်ဒီဟိုများသောအားဖြင့်ပေါ့ဘလို့ဟာမျိုးတွေကြောင့်သူတို့ဒီလိုမျိုးလာပြီးဆက်သွယ်ပြီးရင်ဖွင့်ကြတာများတယ်ဆိုတာရောတွေ့ရလဲရှင
်ဟို relationshipဘွားရေပေါ့နော်အဒရက်ရှင်းရှစ်လို့ပြောတဲ့အခါမှာဒီပတ်သက်ဆက်နွယ်မှုပေါ့နော်အဲ့ဒါကဒီမိပါနဲ့တာသမီကြာက relationship ကောဒီတငယ်ချင်းအချင်းချင်းချာပေါ့နော်ပြီးတော့ဒီပြီးတော့ဒီဇုံတွဲပေါ့နော်အဲ့လိုမျိုးဒီပြီးတော့ဒီဒီဇနီးမောင်နှံနေပေါ့နော်အဲ့လိုမျိုးကြာ relationship ကဟိုပေါ့နော်တော်တော်တွေ့ရရပေါ့နော်ဟုတ်ညီမတို့ဒီမှာလာအဲ့အဲ့ဒါနဲ့ပတ်သက်ပြီးတော့လာရင်ဖွင့်ကြတာဟုတ်ကဲ့ရှင်ဟုတ်ပြောဒီဒုတိယအနေနဲ့ကကြာညီမတို့ဒီပေါ့နော်ဒီစိတ်ဖိစီးမှုကြောင့်ပေါ့နော်အဲ့လိုမျိုးအရာကြောင့်ရင်ဖွင့်ကြရရှိပါတယ်ဟုတ်ကဲ့ဟုတ
်ဆောဆောဆောပြောသလိုဆိုရင်လာပြီးတော့ပြောကြတဲ့လူတွေကအစုံပဲပေါ့နော်အဲ့လိုဟာမျိုးတွေရောကိုကတကယ်လို့ပေါ့နော်ဒီလိုလာပြောနေတဲ့သူတွေထဲမှာဒီထက်ပိုပြီးတော့ပေါ့အခုလိုဒီပြောနေတာထက်ကိုဒီထက်ပိုပြီးတော့ကောင်ဆယ်လင်းလုပ်ဖို့လိုတယ်ဒီနှစ်သိမ့်ဆွေးနွေးအကြံပေးဖို့လိုတယ်ဒါမှမဟုတ်ရင်လည်းဒီစိတ်ပိုင်းဆိုင်ရာကျွမ်းကျင်သူတွေနဲ့ထပ်ပြဖို့လိုတာမျိုးရှိတယ်ဆိုရင်ရောညီမတို့ဘက်ကဘယ်လိုမျိုးအဲ့ဒါကိုလုပ်ပြီးပါလဲရှင့်
Maroka emotional support ဆိုတော့ညီမညီမတို့ကပေါ့နော်ဒီဟိုဟာ mental health နဲ့ psychosocial support ကိုညီမတို့ကပြန်ပြီးတစ်ဆင့်လွှဲပြောင်းပေးရပေါ့နော်ဟုတ် counseling service ဟို service provide လုပ်ပေးတဲ့ဟိုပေါ့နော်ဒီဝန်ဆောင်မှုလုပ်ငန်းတွေရောပေါ့နော်အဲ့လိုမျိုးညီမတို့အသေးစိတ် website မှာရောညီမတို့ application နဲ့မှာရောရှိရပေါ့နော်ဟုတ်တော့နောက်ထောင်သူတွေအနေနဲ့လည်းပေါ့နော်ညီမတို့ဒီသင်တန်းပေးခဲ့တဲ့ဟာညီမတို့ကသူတို့ကိုဒိုင်းနဲ့ပတ်သက်ပြီးတော့အကုန်လုံး train ပေးထားပြီးသားပေါ့နော်ဟုတ်ပြီးတော့ညီမတို့ရဲ့ဒီတက်တက်ပေါ့နော်ညီမတို့ email ဖြစ်စေညီမတို့ page messenger ဖြစ်စေပေါ့နော်ညီမတို့ကိုဟိုပေါ့လိုရမလား support လိုချင်လို့အခုညီတောင်းတဲ့လူတွေရှိရပေါ့နော်အဲ့လိုမျိုးဆိုရင်ညီမတို့ကအသေးစိတ်ပြန်ပြီးတော့ refer လုပ်ပေးရပေါ့နော်တောင်းဆွမ်းသူကိုယ်တိုင်ရပေါ့နော်အဲ့လိုမျိုးအကြံပေးဖို့တောင်းဆိုတာရှိရအရှင်အပြီးဟိုညီမတို့ဒီစကားပြောတော့ပေါ့နော်ဟော
အဲ့တော့ဟိုပြောနေတယ်ပေါ့ဒီလူကတော့ဖြစ်ဆရာဝန်နဲ့ပြတဲ့နေဆိုတဲ့ဟာမျိုးကိုကိုယ့်ဘက်ကအကြံပေးတာမျိုးဟောဟိုသူတို့သဘောပေါက်အောင်ပြောလား
စကားပြောကြည့်လို့ရှင်ပေါ့နော်ဟုတ်ဟိုပေါ်တော်တော်အချိန်ကြီးကဒီဒီလိုမျိုးနားထောင်ပေးအောင်လည်းမလုံလောက်တော့ဘူးတကယ်ဒီ experts ဒီ professionals တွေအကူအညီလိုပြီးဆိုလို့လိုရလို့ပေါ့နော်ဒီနားထောင်သူကခံစားလို့ရှင်လို့ရှင်ပေါ့နော်ညီမတို့ဒီ professional ပေါ့နော်ဒီဒီဟုတ်ဒီ counselor ဖြစ်ဖြစ်ဒီ psychologist ဖြစ်ဖြစ်အဲ့ဒါနဲ့ဒီဟိုတွေ့ကြည့်ပါလားပေါ့နော်အဲ့လိုမျိုးပြောတာရှိပါတယ်ရှင
်အခုလိုမျိုးပေါ့နော်ဒီမိပြတိုင်းဆိုတာဒီတော်စလူငယ်တွေပေါ့အထူးသဖြင့်ဟိုစိတ်ဟိုစိတ်ပြောင်းလဲမြင်တ
ဲ့ဟုတ်
ဆဲကြောတဲ့ပေါ့နော်လူကြီးတွေလိုလဲတွေးခေါ်ဆုံးဖြတ်နိုင်တာမရှိနိုင်သေးတဲ့လူငယ်တွေအတွက်ကိုခုလိုမျိုးဒီလိုစိတ်ပိုင်းဆိုင်ရာဟိုကုညီပံ့ပိုးမှုတွေပေးရဆိုဗမာပြည်မှာပေါ့နော်အဲ့လိုမျိုးအကူအညီလိုနေဘလောက်ထိလိုနေလဲဒီလိုမျိုးညီမတို့လိုမျိုးမေးပြလိုက်လိုမျိုးစိတ်ပိုင်းဆိုင်ရာဒီပံ့ပိုးမှုတွေပေးတဲ့အကူအညီဘလောက်လိုနေတယ်လို့ရောညီမတို့ပြောလို့ရလဲရှင်
โอ้โลเลยป่ะเนาะบาโลแล้วส่วนดีตลอดเนี่ยยินพ่นจินจาเลยป่ะเนาะဟုတ်တချို့ဆိုညီမတို့ရှိမှလာဆက်တွေ့ရရှိရပေါ့เนาะအဲ့လိုယင်ဖွင့်ကျင်မဲ့ဘယ်လိုပြောမလဲသူတို့ဒီလက်လန်းမမိရရှိရသူတကယ်ချင်းသူတချို့အကြောင်းအရာကြီးကြတော့တကယ်ချင်းရှင်းနေပြောခြင်းအမေမိဘတွေလည်းမပြောခြင်းပေါ့เนาะအဲ့လိုမျိုးဆိုတော့သူကလုံးချုံစိတ်ချရတယ်ဆိုတော့သူကဒီတင်စားတော့ပေါ့เนาะညီမတို့ application မှလာပြောကြရပေါ့เนาะဟုတ
်မိဘရရဲ့ junior project manager မဖူးပွင့်မောင်ဖြစ်ပါတယ်Android, iOS နှစ်မျိုးလုံးအတွက်မီးပြတိုက် app တွေကိုအခမဲ့ download လုပ်ပြီးတော့ကိုယ့်ရဲ့လက်ကင်ဖုန်းထဲမှာသွင်းထားလို့ရပါတယ်။အဲ့လိုလုပ်ဖို့အခက်အခဲရှိတဲ့အနေနဲ့တော့မီးပြတိုက် website မှာရှိတဲ့ online forum တွေကိုဝင်ပြီးတော့ကိုပြောချင်ရင်ဖွင့်ချင်တာတွေကိုပြောပြလို့ရပါတယ်။လိပ်စာကတော့ meepyatike.com မီးပြတိုက် .com ဖြစ်ပါတယ်။website ပေါ်ကနေပြီးတော့ live chatting လုပ်နိုင်ဖို့အတွက်လဲစမ်းသပ်နေပြီးမကြခင်ရနိုင်မယ်လို့မဖူးပွင့်မောင်ကပြောပါတယ်ရှင်။ကျွန်မဆုမြတ်ပါပ
ါ။မင်္ဂလာပါရှင်။အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေ။ကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေချင်ပေါ်ကြောကြားသူတွေနဲ့အနုပညာလောကကသတင်းတူတူရာတွေကိုတက်တက်ရောင်သတင်းမှာပြောပြပေးသွားပါမယ်။ကျမအေးသနာကျော်ပါကိုရီးယားကနာမည်ကျော် K-pop အဖွဲ့တစ်ဖွဲ့ဖြစ်တဲ့ TWICE အဖွဲ့ဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကပ်ဘေးကာလဖျော်ဖြေပွဲအနေနဲ့ online ကနေဖျော်ဖြေပွဲအကြီးကြီးတစ်ခုလုပ်ခဲ့တော့ TWICE ရဲ့ပရိသတ်တွေ TV နဲ့မျက်နှာမခွာကြည့်ခဲ့ကြပါဘူးဒါဟာ K-pop လုပ်ငန်းကြီးအနေနဲ့ကိုဗစ်ကြောင့်ဂီတာနဲ့ဖျော်ဖြေလုပ်ငန်းကြီးတွေအထိနာခဲ့ရပြီးနောက်ပိုင်းခေတ္တနဲ့လူနေမှုပုံစံတင်မှာအွန်လိုင်းကိုအသုံးချပြီးတော့ဘလို့လုပ်ငန်းတွေရဲ့စီးပွားရေးပြန်လည်လဲပတ်အောင်လှုပ်ဆောင်ကြရမှာသူတို့ကကြွမ်းကျင်ကျင်ဥဆောင်လုပ်နိုင်နေဆိုတဲ့နမူနာလေးဖြစ်ပါတယ်။ကမ္ဘာလေးကိုရောက်ပါနာမည်ကျော် TWICE အဖွဲ့ကသူတို့ရဲ့ Beyond LifeTwice World in a Day ဂီတာဖျော်ဖြေပွဲကိုအောက်ကလာရှိရဲ့တင်းငရီနေကနိုင်ငံပေါင်း126နိုင်ငံမှာပြသခဲ့တယ်လို့သူတို့ကိုကိုစားပြုတဲ့ JYP Entertainment ကပြောပါတယ်။သူတို့က More and More Yes or Yes ဒီလိုမျိုးသူတို့ရဲ့နာမည်ကျော်တခြင်းတွေကိုတီးဆိုဖျော်ဖြေသွားပါတယ်။ပြီးတော့သူတို့ရဲ့အောင်မြင်ပြီးသား More and More ဆိုတဲ့တခြင်းကိုအင်္ဂလိပ်လိုပြန်ဆိုထားပြီးမကြခင်မှာထွက်တော့မယ်လို့လည်းပြောသွားပါတယ်။သူတို့ရဲ့တကယ်ဖျော်ဖြေပွဲကိုကိုရိုနာကပ်ဘေးကြောင့်ဖျက်လိုက်ရပြီးနောက်အခုသူတို့ဒီလိုမျိုး wall tour ကမ္ဘာလှည့်ဖျော်ဖြေပွဲဆိုပြီးတော့ online ကနေ stage show လုပ်သွားတာပါသူတို့ကနောက်ခံ design အမျိုးမျိုးနဲ့တချင်းတွေတီးဆိုသွားကြပြီးတော့ကမ္ဘာနေရာဆောင်ကပုံရိပ်တွေကို AR နည်းပညာနဲ့တခြားခေတ်မီနည်းပညာတွေသုံးပြီးတော့ဖန်တီးပြခဲ့ပါတယ်သူတို့ပွဲကို
Free Life ဆိုတဲ့ Down Korea Online Streaming Website ကနေပြသတာဖြစ်ပါတယ်။လက်နက်တစ်စောင်ကို American 28 dollar နဲ့ရောင်းချခဲ့တာပါ။ Free Life ကတော့ဒီ COVID ဖြစ်ပြီးတော့မှ Korea မှာပေါ်လာတဲ့ Online ရုပ်သံပြသမှု Line ဖြစ်ပြီးတော့သူကပရိသတ်နဲ့အမှုပညာရှင်တွေတိုက်ရိုက်အပြန်အလှန်တုံ့ပြန်လို့ရအောင်လုပ်ပေးထားတာဖြစ်ပါတယ်ရှင်။လောနိုင်ငံ6နိုင်ငံကအမှုပညာရှင်တွေကတော့ကိုရိုနာဗိုင်းရပ်စ်ကပ်ပြီးကြောင်းအထိနာနေရတဲ့ကမ္ဘာကြီးကိုအားပေးဖို့ဆိုပြီးတော့တချင်းတစ်ပုတ်ပေါင်းပြီးတော့ထုတ်ခဲ့ကြပါတယ်။မီမီဝီဆိုတဲ့တချင်းကတော့ကိုရီးယားကအိုင်လီ၊ရာဗီနဲ့ညူကစ်ပြီးတော့အင်ဒိုနီးရှားကရက်မာနီယာ၊အက်စထရီနီနဲ့မလေးရှားကအစ်ဇယ်အာတမ်ပြီးတော့ဗီယက်နမ်ကချီလီစ်၊ထိုင်းကဖမ်၊ဖိလစ်ပိုင်ကကွတ်စ်တိုပါဝင်ပြီးတော့တည်ဆူထားကြပါတယ်။အားလုံးနဲ့သိကြရတဲ့အတိုင်းလောလောဆယ်ကြုံနေရတဲ့ COVID ကပ်ပြီးကြောင့်ဒီအမှုပညာရှင်တွေဒီသချင်းကိုအတူတူပေါင်းပြီးတော့သွင်းလို့မရကြပါဘူး။သူတို့ကသူတို့ဆူရမယ့်အပိုင်းတွေကိုပဲသူတို့ရဲ့နိုင်ငံအသီးသီးမှာတက်တက်စီခွဲသွင်းခဲ့ကြပြီးတော့ပြီးတော့မှပြန်ပေါင်းဆက်ဖန်တီးထားတာဖြစ်ပါတယ်။မီမီဝေသချင်းကို Warner Music Korea နဲ့ဆိုးမြတော်ကကန်နမ်ခရိုင်ရုံတို့ပူးပေါင်းပြီးတော့ထုတ်လုပ်တာဖြစ်ပါတယ်။ဒီသချင်းကိုအိတ်ဆိုဖွဲ့ရဲ့ Cuckoo Bob တို့ Love Shot တို့လိုမျိုးနာမည်ကြီးသချင်းတွေထုတ်လုပ်တဲ့ MGMC ကုမ္ပဏီကထုတ်လုပ်ပေးတာလည်းဖြစ်ပါတယ်ရှင်။Took my crew to Japan, partied like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China, Taylor said that's where we find us. ဒီတက်တဲ့ရောင်တွေလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်အစုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။
UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
အခုဆက်လက်ပြီးတော့သတင်းအကျဉ်းချုပ်ကိုကြေညာပေးပါမယ်အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေရတဲ့သေဆုံးသူ900ကျော်တိုးလာတဲ့အတွက်သေဆုံးသူစုစုပေါင်း 5,000 ကျော်သွားပြီလို့အိန္ဒိယတာဝန်ရှိသူတွေကတနင်္လာနေ့မှာပြောပါတယ်အမေရိကန်၊ဘရာဇီးလ်နဲ့မက္ကဆီကိုနိုင်ငံပြည်ရင်းအိန္ဒိယဟာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူကမ္ဘာမှာအများဆုံးပါ။အမေရိကန်ပြည်ထောင်စုမှာလည်းပိုကူးစက်မှုတွေတိုးလာနေတာပါ။ယောဂါကူးစက်ခံရသူလူနာဟောင်းတွေအနေနဲ့3လအတွင်းကူးစက်မှုကနေခုခံနိုင်စွမ်းရှိကြောင်းအမေရိကန်ကူးစက်ယောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ရဲ့တွေ့ရှိချက်နဲ့ပတ်သက်လို့အစားအစာနဲ့ဆေးဝါးထိန်းချုပ်ရေးကုကယ်ရေးဌာန FDA အရာရှိဟောင်းဒေါက်တာ Scott Gottlieb က CBS ရုပ်သံရဲ့ Face the Nation အစီအစဉ်မှာသတင်းကနေတွေကပြောဆိုရမှာတော့လူနာဟောင်းတွေဟာ6လကနေတနည်းလောက်အထိခုခံနိုင်စွမ်းရှိတယ်လို့ပြောဆိုခဲ့ပါတယ်။အမေရိကန်ဂျွန်ဟော့ပကင်းစ်တက္ကသိုလ်စစ်တမ်းအရကမ္ဘာတစ်ဝှမ်းကိုရိုနာဗိုင်းရပ်စ်ပိုးကူးခံထားသူ 23.6 တန်းကျော်နဲ့သေဆုံးသူ 9,800 ကျော်ရှိနေတာမှာအမေရိကန်ပြည်ထောင်စုကတော့ပိုးကူးခံရသူ 5.4 တန်းကျော်နဲ့သေဆုံးသူက 13,000 ကျော်ရှိနေပြီးကူးစက်ခံရသူရောသေဆုံးသူပါကမ္ဘာမှာအများဆုံးနိုင်ငံလည်းဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါတန်းကိုအစောဆုံးရင်ဆိုင်ခဲ့ရပြီးတဲ့နောက်ထိန်းချုပ်နိုင်ခဲ့တဲ့နိုင်ငံတွေထက်ကတနိုင်ငံဖြစ်တဲ့တောင်ကိုရီးယားနိုင်ငံမှာပိုကူးခံရသူပြန်တိုးလာတဲ့အတွက်နောက်တစ်ကြိမ်ပိုကူးဆက်မှုပြန်မြင့်တက်လာနိုင်တယ်လို့တာဝန်ရှိသူတွေကသတိပေးနေပါတယ်။ဒီကနေ့ပါလဲယောဂါပိုကူးသူ169ယောက်ကိုအတည်ပြုနိုင်ခဲ့တဲ့အတွက်ကူးစက်သူ100ကျော်ရှိနေတာ၄ရက်ဆက်တိုက်ရှိပါပြီ။တောင်ကိုရီးယားမှာ၄လကျော်လောက်ပိုကူးခံရသူမရှိသလောက်နေတော့ရကအခုလိုပိုကူးဆက်မှုပြန်မြင့်တက်လာတာပါ။ကူးစက်ခံနာသူအများစုကနိုင်ငံလူဦးရေတဝက်ကျော်ရှိရာလူဦးရေထူထပ်လာတဲ့ဆိုးမျိုးတဝိုက်ကဖြစ်တာကြောင့်ဆိုရင်မျိုးတွေလည်းရှိနေပါတယ်။နယူးဇီလန်နိုင်ငံမှာအကြီးဆုံးမျိုးဖြစ်တဲ့အော့ကလန်မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတိုးလာနေတဲ့အတွက်မကြခင်ကျင်းပမဲ့ရွေးကောက်ပွဲကိုဝန်ကြီးချုပ်ဂျာစင်တာအာဒန်ကသတင်းလေးပတ်နောက်ဆုတ်လိုက်ပါတယ်။ဒီကနေ့ညအတွက်ထိတ်တဲ့ရောက်သတင်းတွေကတော့ဒီလောက်ပါပဲရှင်။ VOA ကိုအားပေးနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။ တော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျေးဇူးတင်ပါတယ်ရှင်ကျေးဇူးအများကြီးပါ
This program has come to you from the Voice of America, Washington.